Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်များရှင်လိုင်းချမ်းမြေကြပါစေ VOA American တန်ကနေ2018ခုနှစ်ဇူလိုင်လ31ရက်အင်္ဂါနေ့မနေ့ဖက်တန်လွင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုင်းဒိုမီတာ24.50-51တို့ကစတင်ထုတ်လွှင့်နေပါပြီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ရပါတယ်ခင်ဗျာကျွန်တော်ဆမိုးပါခင်ဗျာခုမနက်ခင်းစီစဉ်နေတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာပါရှင်ကျွန်မခင်ဗျာတက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်နဲ့အတူကြီးညာပေးပါပါအီရန်သမ္မတဟာဆန်ရူဟာနီနဲ့တိုက်ရိုက်ဆွေးနွေးဖို့အတွက်ဆန္ဒရှိတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်ဇင်ဘာဘွေမှာတော့အရေးပါတဲ့သမ္မတရွေးကောက်ပွဲအတွက်ပြည်သူတွေမဲပေးနေကြပါပြီမြန်မာနိုင်ငံကရေးပေးဒုက္ခတွေတွေအတွက်ကုလသမဂ္ဂကမြန်မာအစိုးရနဲ့အတူပူးပေါင်းဆောင်ရွက်ပြီးအကူအညီတွေပေးမှာဖြစ်ကြောင်းပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုဆမိုးဝင
်ဟုတ်ကဲ့ကောင်းပါခင်ဗျာအလိုတရင်တွေဆက်ပြီးကြရရမယ်အထက်မှာဆိုရင်တော့ရခိုင်ပြည်ပခတ်ကိုစုံစမ်းစစ်ဆေးမယ်လွတ်လပ်သောစုံစမ်းစစ်ဆေးကော်မရှင်တစ်ပေါ် HRW လူခွင့်ရေးအဖွဲ့ကြီးကဘယ်လိုများရှိဝင်ပါသလဲ
No, it won't work. I mean, look, the real power in the country is the army, not the government. And until the army
ဒါကတော့ HRW လူခွင့်ရေးအဖွဲ့ကြီးရဲ့ပြောခွင့်ရပုဂ္ဂိုလ် Brett Adam ပြောဆိုသွားတာဖြစ်ပါတယ်သတင်းတော်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်ဒါအပြင်တနည်းနီးပါရှိပြီဖြစ်တဲ့ရိုဟင်ဂျာပြဿနာဘလို့ဆက်ပြီးတော့ကင်တွယ်မလဲဆိုပြီးဆွေးနွေးကြတဲ့ Washington DC ကဆွေးနွေးပွဲအကြောင်းတနင်္လာနေ့ကဆက်လက်စစ်ဆေးနေတဲ့ Rider သတင်းတောက်တွေရဲ့အမှုအခြေအနေလွန်ခဲ့တဲ့၄နှစ်ကလေးကပျောက်ဆုံးသွားတဲ့တဲလွန်စာရှာလို့မရဖြစ်နေတဲ့မလေးရှားခီးတဲ့တင်လေရင်ကြောင့်စီးရင်ခန်းစာအစားတိုင်းသတင်းလွှာတွေကိုနားဆင်ကြဖို့ရှိပါတယ်။ပတ်စင်ကဏ္ဍတွေအဖြစ်စီးပွားရေးကဏ္ဍနဲ့တုဒ္ဒဆုံနဲ့ American တခွင်အစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်အောင်လင်းတို့ကပြောပြကြပါလိမ့်မယ်ခင်ဗျာ။
American သမ္မတ Donald Trump ကသူဟာ Iran နဲ့တိုက်ရိုက်ဆွေးနွေးဖို့အတွက်လမ်းဖွင့်ထားတယ်လို့တနင်္လာနေ့မှာပြောပါတယ်။သမ္မတအင်မြူအရှိပဲခန်းမာထဲမှာအီတလီဝန်ကြီးချုပ် Giuseppe Conte နဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်တွေကသမ္မတကို Iran သမ္မတ Hassan Rouhani နဲ့တွေ့ဆုံဖို့ဆန္ဒရှိမရှိမေးမြန်းရမှာသမ္မတ Trump ကအခုလိုဖြေကြားတာပါ။တွေ့ဆုံဆွေးနွေးမှုကိုသူယုံကြည်ကြောင်းသမ္မတကပြန်ဖြေခဲ့တယ်လို့အထူးသဖြင့်စစ်တွေလူသေးဆုံးမှုတွေငတ်မောခေါင်းမောမှုတွေနဲ့တခြားကိစ္စရဲ့အတော်များများအတွက်တွေ့ဆုံမှုလုပ်ပြီးပြောရမှာဖြစ်တယ်လို့ဒီလိုတွေ့ဆုံဆွေးနွေးမှုဟာပြဿနာမဟုတ်ကြောင်းပြောပါတယ်။ဒါ့အပြင် American အတွက်ရန်ဘက်အတွင်းတပ်မတွေနဲ့နိုင်ငံခေါင်းဆောင်တွေနဲ့သူတိုက်ရိုက်တွေ့ဆုံဆွေးနွေးခဲ့ကြောင်းမကြသေးခင်ကမြောက်ကိုရီးယားခေါင်းဆောင် Kim Jong Un နဲ့ဒါမှကရုရှားသမ္မတဗလာဒီမီယာပူတင်နဲ့လည်းတူးချင်းတွေ့ဆုံမှုတွေလုပ်ခဲ့တာကိုဥပမာပေးပြီးဖြေကြားခဲ့ပါတယ်။ဒါကြောင့်တကယ်လို့အီရန်ဘက်ကသာတွေ့ကျင်နေဆိုရင်သူဟာတကယ်ပဲတွေ့ဆုံမှာဖြစ်ကြောင်းအခုချိန်ထိတော့အီရန်ဘက်ကအဆင်သင့်ဖြစ်မဖြစ်မသိသေးတယ်လို့အီရန်တို့အတွက်အခုချိန်အခက်အခဲတွေ့ကြုံရတယ်လို့ပြောပါတယ်။ဒီလိုတွေ့ဆုံမှုအတွက်ကြိုတင်သတ်မှတ်ချက်တွေချထားမှသာမေးမြန်းရမှာတော့ဘာမှသတ်မှတ်ထားတာမရှိဘဲသူတို့တွေ့ကျင်တွေ့မှာဖြစ်ကြောင်းပြောပါတယ်။ဝေဖန်သုံးသပ်သူတွေကတော့သမ္မတထရမ့်နဲ့အီရန်သမ္မတရူဟာနီတို့ကြားတွေ့ဆုံမှုတွေမကြခင်ဖြစ်လာမယ်လို့မျှော်လင့်မှထားကြပါဘူး
။ဇင်ဘာဘွေနိုင်ငံအတွက်အင်တာမအရေးကြီးတဲ့ရွေးကောက်ပွဲကိုဇင်ဘာဘွေပြည်သူတွေမနေ့ကမဲတွေထည့်ခဲ့ကြပါတယ်။ခေါင်းဆောင်ဟောင်းရောဘတ်မူဂါဘီရဲ့38နှစ်ကြာတင်းတင်းကြပ်ကြပ်အုပ်ချုပ်လာခဲ့ပြီးတဲ့နောက်ပိုင်းဇင်ဘာဘွေနိုင်ငံအတော်အထိနာခဲ့ရတာပါ။မနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲကိုဥရောပသမ္မတကလည်းစောင့်ကြည့်လေ့လာနေပါတယ်။မနေ့ကညနေခင်းမဲယုံတွေမပိတ်ခင်ချိန်ထိထူးခြားတဲ့အဖြစ်အပျက်တွေပြဿနာတွေရှိမနေခဲ့ဘူးလို့မြို့တော်ဟာရာရေးကစောင့်ကြည့်နေတဲ့သူတွေကပြောကြပါတယ်။နိုင်ငံရဲ့တချို့နေရာတွေမှာမဲပေးမှုတွေဟာချောချောမွေ့မွေ့ရှိခဲ့တယ်ဆိုပေမဲ့လည်းတချို့နေရာတွေမှာတော့တော်တော်လေးမတက်မရက်နဲ့လောက်တာတွေရှိတယ်လို့ဆိုပါတယ်။ VOA ကလည်းဇင်ဘာဘွေမြို့တော်ဟာရာရေးကမဲယုံ၃ခုကိုတွားပြီးတော့လေ့လာခဲ့ပါတယ်။အဲဒီလေ့လာချက်အရမဲယုံတွေမှာမဲလာထည့်သူတွေက85,500ခန့်လုံးကနေပြီးတော့62,000ခန့်လုံးကြာရှိတယ်လို့ဆိုပါတယ်။စနေနေ့လုံးကတော့တမရလောင်းဝင်ရွေးမဲ့ကိုယ်စားလှယ်နှစ်ဦးကိုမဲဆွယ်စည်းရုံးမှုနဲ့ပတ်သက်တဲ့ရဲတိုင်တမ်းမှုရှိခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ကဆိုပေမဲ့လည်းဘယ်သူတွေလဲလို့ဆိုတာကိုတော့မပြောပါဘူးအခုရွေးကောက်ပွဲမှာအဓိကရှင်ပြိုင်နေကြတဲ့သူနှစ်ဦးကတော့လက်ရှိတမရ MSN မနာကာဝါနဲ့အတိုက်ခံနယ်ဆန်ချမီဆာလို့ဖြစ်ပါတယ်မနာကာဝါဟာပြီးခဲ့တဲ့နိုဝင်ဘာလတုန်းကပဲတမရဟောင်းမူဂါဘီရဲ့နေရာကိုဝင်ယူခဲ့တဲ့သူဖြစ်ပါတယ
် American သမ္မတ Donald Trump မှာအီတလီဝန်ကြီးချုပ်တဲ့Giuseppe Conte ကိုတနင်္လာနေ့ကသမ္မတအင်ဗျူမှာကြိုဆိုလိုက်ပါတယ်။ ကောင်းဆောင်နှစ်ဦးဆွေးနွေးပွဲမဆခင်မှာသမ္မတထရမ့်ကကောင်တီဟာအင်မတန်တောတဲ့သူတူလို့ပြောပါတယ်။အခုတွေ့ဆုံဆွေးနွေးပွဲကနေကမ္ဘာတုံးကဖြစ်ပေါ်နေတဲ့အရေးတွေနဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်ဖို့နဲ့ Atlantic တမုတ်တရားတစ်ဖက်တစ်ချက်ကနိုင်ငံတွေအလုံးစီးပွားရေးပုံမဖွံ့ဖြိုးကြော်လာစေဖို့အပြင်နှစ်နိုင်ငံကြားသမိုင်းကြောင်းရနဲ့ယဉ်ကျေးမှုဆက်နွယ်မှုတွေအတိအမှတ်ပြုဖို့ရည်ရွယ်တယ်လို့သမ္မတအင်မူကပြောပါတယ်။ ET နိုင်ငံမှာ Masla 4ရဲ့ရွေးကောက်ပွဲနောက်ပိုင်းအခြေခံမူဝါဒမတူညီတဲ့နိုင်ငံရေးပါတီကြီးနှစ်ခုဖြစ်တဲ့ The League နဲ့ Five Star Movement ပါတီတို့ကြားညွန်မောင်းဆွေးနွေးတဲ့ဖွဲ့စည်းနိုင်ခဲ့ပြီးတဲ့နောက်မှာကောင်တီဟာအီတီနိုင်ငံရဲ့ဝန်ကြီးချုပ်တက်ဖြစ်လာတာပါ။စကားပြောနူးညံ့သိမ့်ခွေတဲ့ဥပဒေပမောက္ခတူဖြစ်တဲ့ကောင်တီဟာနိုင်ငံရေးအတွေ့အကြုံရှိပေမဲ့ပါတီနှစ်ရဲ့စလုံးရဲ့သဘောတူညီမှုနဲ့ညွန်မောင်းအစိုးရအဖွဲ့ဝန်ကြီးချုပ်ဖြစ်ပါတယ်။အီတီနိုင်ငံရဲ့ခေါင်းဆောင်ဖြစ်လာခြင်းကစပြီးကောင်တီဟာအနောက်ဥရောပမှာအမေရိကန်သမ္မတထရမ့်ရဲ့အခိုင်အမာဆုံးထောက်ခံအားပေးသူတစ်ယောက်ဖြစ်ပါတယ်
။အမေရိကန်ပြည်တော်စုကိုလာရောက်ခွင့်မွတ်စလင်နိုင်ငံတချို့ကိုသမ္မတထရမ့်ဆိုရကတားမြစ်ထားပါတယ်။ဒါနဲ့ပတ်သက်တဲ့ကိစ္စကိုအမေရိကန်တရားရုံးချုပ်ကပြီးခဲ့တဲ့ဇွန်လမှာစတင်တည်ပြုလှုပ်ဆောင်လာခဲ့ပြီးတဲ့နောက်ပိုင်းလူ36ဦးပါတဲ့အဖွဲ့တစ်ခုကပထမဆုံးကြေဖြစ်အမေရိကန်ဆိုရကိုတရားစွဲဆိုလိုက်ပါတယ်။မွတ်စလင်ကျိုးတော်ဆောင်အဖွဲ့ပြောင်းရွှေ့ခြေချသူများအရေးဥပဒေကျိုးဆောင်အဖွဲ့ဆရာတို့ကသမ္မတထရမ့်ဆိုရအနေနဲ့ဗီဇာလျှောက်ထားမှုတွေကိုဆိုင်းငံ့တာပယ်ချတာတွေလုပ်နေကြတာကြောင့်ခံရသူတချို့ရဲ့ကိုယ်စားအုပ်စုဖွဲ့ပြီးတော့တရားစွဲဆိုလိုက်တာဖြစ်ပါတယ်။သမ္မတရဲ့အမိန်အရခီးသွလာခွင့်ပိတ်ဆို့မှုချမှတ်တဲ့နေရာမှာကင်းလွတ်ခွင့်တချို့တော့သတ်မှတ်ထားတာရှိပါတယ်။အဲ့ဒီကင်းလွတ်ခွင့်တွေပေးဖို့ဆုံးဖြတ်တဲ့နေရာမှာလူတူးချင်းပေါ်မှာစဉ်းစားဆုံးဖြတ်တာဖြစ်ပါတယ်။အကန့်သတ်ချက်တွေများတာကြောင့်ဒုက္ခရောက်နေတဲ့သူတွေရှောက်ထားတဲ့သူတွေဘက်ကဒီတက်တွေပြရမှာလည်းဖြစ်ပါတယ်သူတို့တွေအမေရိကန်လာတဲ့ခါလုံခြုံရေးကိုအနေမပြုမဲ့သူတွေလည်းဖြစ်ဖို့လိုအပ်ပါတယ်တကယ်လို့တွေဆွဲချက်တင်တာကတော့ခွင့်ပြုတာကတိတ်နေပါလုံးနေတဲ့အတွက်အစိုးရသတ်မှတ်ချက်ဟာဟန်ပြအတူအောင်သာဖြစ်တယ်လို့ဆိုပါတယ်အဲ့ဒီကန့်သတ်ချက်တွေကိုအမေရိကန်တရားဝင်ကနေပြီးတော့ပယ်ဖြတ်ပေးဖို့ဒါမှမဟုတ်ဗီဇာညင်းပယ်ခံထားတဲ့သူတွေကိုပြန်ပေးဖို့ရှောက်ထားသူတွေရဲ့ရှောက်လာတွေကိုပြန်သုံးသပ်ဖို့တောင်းဆိုနေကြတာပါ
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ပိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်ဒီဝေအမေရိကန်တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာရေးကြီးနေတဲ့ဘကူတိုင်းကင်းပြင်းနဲ့မွန်းပြင်းတွေကမြေရေဟာစိုးရင်အမှတ်ထက်ကိုဆက်လက်ကျော်လွန်နေပြီးဘကူတိုင်းနဲ့မှာတော့စစ်တောင်းမြေရွှေချင်းမြေဘကူမြေကင်းပြင်းနဲ့မှာတန်လွင်မြေမွန်းပြင်းနဲ့မှာဘီးလင်းမြေတွေဟာစိုးရင်အမှတ်ထက်ဆက်ပြီးကျော်နေတယ်လို့အစိုးရကအင်ကာနဲ့မနက်အစောပိုင်းမှာသတင်းထုတ်ပြန်ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရ Foreign Hack ကတော့
And our humanitarian colleagues tell us that in the past week in Myanmar, heavy monsoon rains have led to flooding across the country.
ပြီးခဲ့တဲ့သတင်းပတ်တွင်မြန်မာနိုင်ငံမှာမုတ်တုံမိုးတီးထန်စွာရွာသွန်းခဲ့တဲ့အတွက်နိုင်ငံတော်ကရေဘေးဒုက္ခတွေကြုံနေရပါတယ်။ဒေသခံ13,000ကျော်အိုးမဲ့အိမ်မဲ့ရေဘေးဒုက္ခရောက်နေတယ်လို့ရေးကြီးမှုကြောင့်သေဆုံးသူ17ယောက်ထဲမှနည်းရှိသွားပါပြီ။အစိုးရကကူညီကယ်ဆယ်စခန်188ခုဖွင့်ထားတယ်လို့ဒေသခံပဟဟိတအဖွဲ့တွေလူမှုအခြေပြုအဖွဲ့တွေကလည်းအစိုးရဦးဆောင်တဲ့ကယ်ဆယ်ရေးတွေမှာကူညီပံ့ပိုးနေပါတယ်။ရေဘေးဒုက္ခတွေတဲ့အတွက်လိုအပ်တဲ့အကူအညီတွေပေးနိုင်မှုအစိုးရနဲ့လူသားချင်းစာနာမှုကူညီပေးဆိုင်ရာမိဖက်အဖွဲ့တွေနဲ့ကုလသမဂ္ဂဟာအနီးကပ်ဆောင်ရွက်နေပါတယ်လို့ပြောတော့တာပါပြီးခဲ့တဲ့သတင်းပတ်အစောပိုင်းကပဲမြန်မာနိုင်ငံအရှေ့ပိုင်းအလေပိုင်းတောင်ပိုင်းတွေမှာမိုးတိထန်စွာရွာကူးရွာသွန်းပြီးတော့ဘကိုးမတောက်ရွှေချင်းဖအံဘီးလင်းမြို့တွေမှာရေကြီးနေပါတယ
်ကမ္ဘောဒီးယားနိုင်ငံရဲ့ထွေထွေရွေးကောက်ပွဲမှာလက်ရှိအနာရ CPP ပါတီကလွတ်တော်တွင်အမတ်နေရာအားလုံးကိုသူတို့ပါတီကပဲအနိုင်ရလိုက်တယ်လို့မနေ့တုန်းကကြေညာခဲ့ပါတယ်ဒီပါတီကကြီးပဲအနိုင်ရနေတာမို့ကမ္ဘောဒီးယားဟာတပါတီစနစ်နဲ့အုပ်ချုပ်တဲ့နိုင်ငံအဖြစ်ပြောင်းလဲလာနေတဲ့သဘောဖြစ်နေပါတယ်အဓိကအတိုက်ခံနိုင်ငံကြီးပါတီကိုရွေးကောက်ပွဲမှာပါဝင်ရှင်ပြန်ခွင့်မပေးတာကြောင့်လည်းလက်ရှိရွေးကောက်ပွဲကိုအခွင့်အရေးအုပ်စုတွေကအပြစ်တင်နေကြပါတယ်။လော့ဆယ်တော့ရွေးကောက်ပွဲရဲ့ရလဒ်တွေကိုတရားဝင်မကြေညာသေးပါဘူး။နှစ်ပေါင်း33နှစ်အုပ်ချုပ်လာခဲ့တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတော့နောက်ထပ်ဝန်ကြီးချုပ်တက်တန်း9နှစ်တာဝန်ယူဖို့ပြင်ဆင်ထားပါပြီ။အမေရိကန်ပြည်ထောင်စုကတော့အခုရွေးကောက်ပွဲဟာလွတ်လပ်မလွတ်လပ်ဘူးတရားမျှတမှုလည်းမရှိဘူးလို့တုံ့ပြန်လိုက်ပြီးတော့ကမ္ဘောဒီးယားအစိုးရထိပ်ပန်းကောင်းဆောင်တွေကိုအမေရိကန်ပြည်ဝင်ခွင့်ဗီဇာတင်းကျပ်မှုတွေလောက်တာပါဝင်ပြစ်ဒဏ်ခံမှုတွေကိုလုပ်ရေးစဉ်းစားမယ်လို့အမေရိကန်ဆိုရကပြောပါတယ်ပြီးခဲ့တဲ့ပတ်လုံးကပဲဝန်ကြီးချုပ်ဟွန်ဆန်နဲ့နင်းနီကကရှိသူတွေနဲ့သူတို့ရဲ့မိသားစုဝင်တွေအပေါ်မှာပြစ်မှတ်ထားအရေးယူတဲ့ဥပဒေချမ်းချမှတ်ရေးအမေရိကန်အောက်လွှတ်တော်ကအတည်ပြုထားပါတယ်ကမ္ဘောဒီးယားရဲ့အခုရွေးကောက်ပွဲကိုလေးလာဆောင်ကြည့်ဖို့အမေရိကန်ဥရောပသမ္မတကနေဒါဂျပန်နဲ့ဩစတြေးလျနိုင်ငံကလေးလာသူတွေကိုလာရောက်ခွင့်မပေးခဲ့ပါဘူး
အင်ဒိုနီးရှားနိုင်ငံကလမ်းပေါက်ကျွန်းမှာပြင်း6.4မန်တီကျုရှိတဲ့ငရင်လှုပ်ခဲ့တဲ့အတွက်14ယောက်ထဲမနေ့တေဆုံးပြီးတော့162ယောက်ကျော်ဒဏ်ရာရပါတယ်။ငရင်ကြောင့်အင်ဂျီထောင်နဲ့ခြေထိကြိုက်ပျက်စီးပြီးတော့ဒီခရိုင်တစ်ခုလုံးဟာအပြင်းထန်ဆုံးခံခဲ့ရတာပါ။
Direct from Washington, the voice of America, VOA.
ထိုင်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြူတက်နဲ့ကိုကျော်အောင်လို့ကြီးညာပြေးကြတာဖြစ်ပါတယ်။ခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါရမယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လကအာဆာအကြမ်းဖက်ဖွဲ့ရဲ့တိုက်ခိုက်မှုကြောင့်စစ်တပ်ကနေမင်းရှင်းလင်းရေးလှုပ်ဆောင်ခဲ့တဲ့နောက်ပိုင်းရိုဟင်ဂျာ9သိန်းလောက်ဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးခဲ့ရတဲ့ရခိုင်ပြည်ပခအတွင်လူ့ကွန်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့အဖွဲ့ဝင်၄ဦးပါလွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်တရက်ကိုမနေ့ကတနင်္လာနေ့မှာဖွဲ့စည်းလိုက်တယ်လို့တမနာယုံကကြေညာပါတယ်။ကုလသမဂ္ဂမှာတာဝန်ထမ်းဆောင်ခဲ့တဲ့ပြည်တွင်းပြည်ပဝါရင်ပုဂ္ဂိုလ်တွေဥပဒေပညာရှင်တွေနဲ့ဖွဲ့စည်းလိုက်တာမို့နိုင်ငံတကာအာရုံစိုက်နေတဲ့အဲ့ဒီပြဿနာအတွက်ကောင်းကောင်းဖြေရှင်းနိုင်လိမ့်မယ်လို့သုံးသပ်သူတွေရှိသလိုစစ်တပ်ကအာဏာရှိနေတဲ့မြန်မာနိုင်ငံအတွက်မှာလွတ်လပ်တဲ့စုံစမ်းမှုမျိုးမရနိုင်တဲ့အတွက်ယုံကြည်စိတ်ကြရတဲ့စုံစမ်းစစ်ဆေးမှုမျိုးဖြစ်မလာနိုင်ဘူးလို့သုံးသပ်သူတွေလည်းရှိနေပါတယ်။အပြည့်အစုံကိုဒေါက်ခင်မျိုးသက်ပြောပြပေးပါလိမ့်မယ်ခင်ဗျာ
။ရခိုင်ပြည်နယ်ရင်းပြန်လည်တည်မြဲရေးတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့ကိုဆောင်ရွက်နိုင်ဖို့အတွက်အမျိုးသားအစီအစဉ်ပြည့်အနေနဲ့အဖွဲ့ဝင်၄ဦးပါတဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ကိုမြန်မာအစိုးရကဖွဲ့စည်းလိုက်တာဖြစ်ပါတယ်။အခုဖွဲ့စည်းလိုက်တဲ့လွတ်လပ်သောစုံစမ်းရေးကော်မရှင်မှာဥက္ကဋ္ဌဖြစ်တဲ့ဖိလစ်ပိုင်နိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးဟောင်းဖြစ်သူကုလသမဂ္ဂစီတော်ကော်မတီဥက္ကဋ္ဌဟောင်းလည်းဖြစ်လက်ရှိအဖွဲ့ဝင်လည်းဖြစ်တဲ့တန်မတ်ကြီးရိုဇာရီယိုမန်နာလိုနဲ့အဖွဲ့ဝင်တွေအဖြစ်ကုလသမဂ္ဂဆိုင်ရာဂျပန်အမြဲတမ်းကိုယ်စားလှယ်ဟောင်းဖြစ်တဲ့ကုလသမဂ္ဂလူသားချင်းစာနာမှုကိစ္စရပ်များဆိုင်ရာဒုတိယအတွင်းမှုချုပ်ဟောင်းတန်မတ်ကြီးကင်ဆိုအိုရှိမားနဲ့နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌဟောင်းဦးမြသိန်း UNICEF အစ်စ်မြန်အရာရှိကြီးဟောင်းဖြစ်တဲ့ကုလသမဂ္ဂဝန်ထမ်းကောလိပ်ကျောင်းဝကြီးဟောင်းပမောက္ခဒေါက်တာအောင်ထွန်းသက်တို့ပါဝင်ပါတယ်ဒီကော်မရှင်ဟာအာဆာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးနောက်ပိုင်းလူခွင့်ချိုးဖောက်ကြောင်းဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးမှာဖြစ်ပြီးဒီကော်မရှင်ကိုပြည်ရင်းနဲ့နိုင်ငံတကာကဥပဒေနဲ့ဤပညာကျွမ်းကျင်သူတွေကပံ့ပိုးဆောင်ရွက်ပေးမှာဖြစ်ကြောင်းလဲသမရယုံကြေညာချက်မှာဖော်ပြထားပါတယ်။အခုဖွဲ့စည်းလိုက်တဲ့၄ဥပါကော်မရှင်အသစ်ကိုနိုင်ငံတကာကနေလက်ခံမှုပိုးပြီးရှိလာနိုင်တယ်လို့မြင်သူကတော့ American အခြေစိုက်မြန်မာအရေးသုံးသပ်သူဒေါက်တာတင့်ဆွေပါ။
အသစ်ဖွဲ့လိုက်တဲ့ကော်မရှင်မှာအထူးရတာကတော့နိုင်ငံခြားသား၂ဥပါတယ်။နောက်တစ်ခါ၄ဥမှာအနည်းဆုံး၃ဥဟာဥပဒေနဲ့ပတ်သက်တူတူပြီးတော့အထူးကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေဖြစ်ပြီးတော့အားလုံးလောက်ဟာကုလသမဂ္ဂမှာအစ်မြင့်နဲ့ရာထူးတာဝန်တွေကိုယူခဲ့တဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်။ရခိုင်ဒေသမှာဖြစ်တဲ့ဖြစ်ပျက်ကိုနိုင်ငံတကာကအမြင်မကြည်တာတွေရှိနေတယ်။အထူးသဖြင့်နိုင်ငံတကာမှာကုလသမဂ္ဂဖြစ်တော့ကုလသမဂ္ဂနဲ့ဆက်ဆက်တဲ့ပုဂ္ဂိုလ်တွေဥပဒေနဲ့ပတ်သက်တဲ့ပုဂ္ဂိုလ်တွေကိုပါဝင်ပြီးတော့ကော်မရှင်ဖွဲ့ခြင်းဟာအရင်ကော်မရှင်တွေပို့ပြီးတော့ပြဿနာဖြေရှင်းရေးနဲ့နိုင်ငံတကာအပြာမှာပို့ပြီးတော့ကောင်းမယ်လို့ကျွန်တော်နာမယူဆပါရခင်ဗျာ
ဒါပေမဲ့ရခိုင်ပြည်ပကမှာလွတ်လပ်တဲ့စုံစမ်းမှုတွေကိုလုံခြုံရေးအတွက်အဓိကတာဝန်ရှိတဲ့စစ်တပ်ကနေတကယ်လောက်ခွင့်ပေးမှသာဒီကော်မရှင်ရဲ့လုပ်ငန်းအောင်မြင်နိုင်မယ်လို့ Human Rights Watch လူခွင့်ရေးအဖွဲ့က Brett Adams ပြောပါတယ
် No it won't work I mean look the real power in the country is the army not the government
ဒီကော်မရှင်ကလုပ်ဖြစ်မှာမဟုတ်ပါဘူးမြန်မာနိုင်ငံမှာတကယ်အာဏာရှိတာကစစ်တပ်ပါအစိုးရမဟုတ်ပါဘူးဒီကိစ္စမှာစစ်တပ်ကလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုမျိုးကိုခွင့်ပြုတဲ့အချိန်ကြမှာတကယ်လို့ဖြစ်မှာမို့အခုချိန်မျိုးမှာယုံကြည်စိတ်ချတဲ့စုံစမ်းရေးကော်မရှင်ဖြစ်မလာနိုင်ပါဘူး။ဒေါန်ဆာစုကြည်အနေနဲ့ဒီကိစ္စအတွက်တခုခုကောင်းတာကိုလှုပ်ပေးလိုက်တယ်လို့ထင်ချင်းထင်မယ်။ဒါပေမဲ့တကယ်ကယုံကြည်စိတ်ချတဲ့စုံစမ်းမှုမျိုးကိုသူ့လိုချင်ရင်လောက်ရမှာကကုလသမဂ္ဂကိုလွတ်လွတ်လပ်လပ်သွားလာခွင့်ပေးပြီးတော့စုံစမ်းခွင့်တွေပေးဖို့လောက်ရမှာပါ
။ကော်မရှင်တင်းမှာမြန်မာနိုင်ငံရဲ့အခြေအနေကိုသဘောပေါက်လွယ်မဲ့ကုလသမဂ္ဂအတွေ့အကြုံရှိသူတွေဝါရင်ပညာရှင်တွေပါဝင်နေတဲ့အတွက်ပြည်ရင်းလက်လက်တဲ့စုံစမ်းရေးကော်မရှင်တရက်ဖြစ်နိုင်တယ်လို့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ်
။အာရှတက်ကပါလာတာကတော့နောက်နိုင်ငံတို့ဥရောပတို့နဲ့ဆိုင်ရင်တော့မြန်မာနိုင်ငံအရေးမှာပိုပြီးနှိစက်တယ်လို့ကျွန်တော်မြင်ပါတယ်။ဦးမြသိန်းကလည်းသူကဖွဲ့စည်းပုံရုံးမှာတောင်းတောင်းယူခဲ့တဲ့ပုဂ္ဂိုလ်ဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဥပဒေမှာတော့အထူးကြံ့ကျင့်တဲ့ပုဂ္ဂိုလ်ဖြစ်တော့အဲဥပဒေဘက်ကနေရှုတော့မှနေကြည့်မဲ့ပုဂ္ဂိုလ်ဖြစ်တဲ့နိုင်ငံရေးအယောက်နေတခြားဖွဲ့စည်းအကြောင်းတွေမပါဘဲနဲ့ဆောင်ရွက်နိုင်မယ်လို့ကျွန်တော်တို့မျှော်လင့်ရပါတယ်ခင်ဗျာ။ဆရာအောင်ထွန်းသက်ကကျွန်တော်သိတော့ပေါ့သူကအတွေ့အကြုံရှိပြီးတော့အကဲဖြတ်လေ့လာသုံးသပ်မှုတွေမှာနိုင်ငံတကာအသိမီတဲ့ပညာရှင်တဦးဖြစ်တဲ့အတွက်သူလည်းပဲပညာကျောင်းကနေကြည့်ပြီးဆုံးဖြတ်ပါဝင်မဲ့ပုဂ္ဂိုလ်လို့ယူဆပါတယ
်။ဒီအဖွဲ့ကိုလွတ်လပ်တဲ့စုံစမ်းရေးကော်မရှင်လို့နာမည်တက်ထားပေမဲ့နိုင်ငံတကာကတော့လွတ်လပ်တဲ့ကော်မရှင်အနေနဲ့မသတ်မှတ်နိုင်ဘူးလို့ Brett Adams ပြောပါတယ်
။
because there's no proof that it's going to be independent.
ဘာကြောင့်လဲဆိုတော့ဒီဖွဲ့ကလွတ်လွတ်လပ်လပ်စုံစမ်းနိုင်မယ်လို့အာမမခံနိုင်တယ်လို့အစိုးရကထိန်းချုပ်ထားတဲ့အဖွဲ့ပါကြိုက်တဲ့ချိန်မှာကြိုက်တဲ့နေရာကိုသူတို့သွားကြည့်နိုင်မယ်သူတို့လိုချင်တဲ့အချက်လက်တွေအားလုံးကိုရနိုင်မယ်ရဲနဲ့စစ်ဘက်ကလူတွေကအပြည့်အဝပူးပေါင်းမယ်ဆိုရင်တော့လွတ်လပ်တဲ့ကော်မရှင်လို့ကျွန်တော်တို့သတ်မှတ်ရမှာပါ
မကြသေးခင်ကမြန်မာနိုင်ငံကိုတောရောက်ခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေကလည်းရခိုင်ပြည်နယ်တွင်လူခွင့်ရေးချိုးဖောက်မှုကျူးလွန်သူတွေကိုထိထိရောက်ရောက်ရေးယူနိုင်ဖို့အတွက်လွတ်လပ်စွာစုံစမ်းစစ်ဆေးခွင့်ပေးဖို့အတွက်မြန်မာအစိုးရကိုတိုက်တွန်းခဲ့တာပါ
ဒေါက်ကင်မြို့တဲ့တင်ပြတော့တာဖြစ်ပါရခင်ဗျာအဲ့ဒီလိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်ပြဿနာတစ်နှစ်လောက်ရှိလာချိန်မှာအဲ့ဒီပြဿနာဘလို့ဆက်ပြီးတော့ကင်တွယ်ဖြည့်ရှင်းတည်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့အမေရိကန်ပြည်ထောင်စုဝါရှင်တန် DC က Heritage Foundation မှာမနေ့ကဆွေးနွေးပွဲကျင်းပခဲ့ပါတယ်အဲ့ဒီမှာဘလို့အကြောင်းအရာတွေအဓိကထားပြီးတော့ပြောဆိုဖြစ်ပါတယ်လို့ဆွေးနွေးပွဲမှာပါဝင်ဆွေးနွေးခဲ့သူ1990ခုနှစ်ရွေးကောက်ပွဲအမတ်ဟောင်းတူလည်းဖြစ်ဒီမိုကရေစီနဲ့လူခွင့်ရေးပါတီဥက္ကဋ္ဌလည်းဖြစ်ခဲ့တဲ့ဦးကျော်မင်းကိုကုညာဝဲအောင်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ပြောဆိုခဲ့ပါတယ်
။ရောင်ဂျာဒုက္ခသည်ပြဿနာပေါ်တာတစ်နှစ်ကျော်မှလာရှေ့ဘုဘေကိုတော့အားမှလဲဆိုရကောင်းစေ။အဲ့ဒီဒုက္ခသည်ပြဿနာဖြည့်ဆင်းတော်ဖို့လိုရတယ်ဟုတ်လား။နိုင်ငံတကာဝိုင်းဝန်းပြီးတော့လုပ်ပြဖို့လိုတယ်။သူတို့အခွင့်အရေးတွေရဟောဒေါ်လာစီစဉ်ပေးတဲ့နေပေါ့။အဲ့ဒါပဲဇောင်းပေးပြီးပြောခဲ့ရတာပေါ့။ဒီချိန်ကသူတို့နိုင်ငံသားတွေဖြစ်တယ်။နိုင်ငံသားအခွင့်အရေးတွေရခဲ့တယ်အခုကြတော့သူတို့မှပြန်ပြီးတော့စီစဉ်မှုခံပေးမှနိုင်ငံသားရှောက်ကွင်းရှိတယ်ဆိုတာမျိုးပြောနေတယ်လေ။အဲလို့ဆိုတော့သူတို့နိုင်ငံသားဖြစ်နေဖို့အလားအလာပေါ့အလုံးစုံလမ်းမဖွင့်ဘူး။အမျိုးသားမှပုံတင်ရှိတဲ့လူတွေကိုအစမှပြုဖို့လူတွေအကြောင်းပေါ့
။ဟုတ်ကဲ့ခင်ဗျာဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာတွေကိုဒီမြန်မာအစိုးရနေပြီးတော့ပြန်လဲလက်ခံမယ်လို့လည်းပြောထားတယ်။ဟိုပြန်လဲလက်ခံမယ်အစီအစဉ်တွေလည်းလုပ်နေတာတွေ့ရတော့ဗောနော်။ဒါပေမဲ့လက်တွေ့မှာဘာတွေလိုအပ်ချက်ရှိနေတယ်လို့မြင်ပါသလဲ
။အဲ့လိုခေါ်တာကိုကျွန်တော်လည်းကျူဆိုပါဘူး။ကောင်းပါပြီဗျာ။ဒါပေမဲ့ဘုရားဒုက္ခစီဒီကလာမခွန်ထုတ်နေတယ်။ငါတို့တော့ပြတော့ဘာဖြစ်မလဲဆိုတာမျိုးဗောဗျာ။နေရာရင်းရောက်မလားနိုင်ငံသားရမလားသူတို့ဆုံးရှုံးသွားတယ်။လေးငြေဒီပြန်ရမလားအဲ့ဒါမျိုးအစိုးရဘက်ကလည်းရှင်းလင်းလင်းမပြောသေးလို့သူတို့ကလာဖို့စိတ်မဝင်စားဘူးပေါ့ဗျာမြန်မာဆိုကူဇလေဝန်ကြီးကူတိုင်တော်ပြီတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်နဲ့ဆွေးနွေးခဲ့တယ်အဲ့ဒီမှာလည်းသူတို့ကခင်ဗျားတို့လောက်တော့မပြေဆုံးပါဘူးလို့ပြောတယ်အဲ့တော့အဲ့ဒီဒုက္ခသည်များနဲ့အစိုးရနဲ့နည်းနည်းထောက်လောင်းပြီးတော့ပေါ့ဗျာအဲဆက်လက်ဆွေးနွေးနေနိုင်တာရှိရင်ဘုလို့ကောင်းမလို့ထင်ပါတယ်
အခုမြန်မာနိုင်ငံနဲ့စွန့်ခွာထွက်ပြေးသွားတဲ့ရိုဟင်ဂျာတွေဟိုရင်ဆိုင်နေရတဲ့ဟိုဒုက္ခပြဿနာပြေလည်ဖို့အတွက်ကဘယ်လိုဖြေရှင်းရင်ရနိုင်မယ်လို့ဦးကျော်မင်းတွေးမိပါသလဲ
။ဒါလည်းခက်တယ်မခွန်ပါ။အစိုးရကဒီစတဲ့ဆလာစာချုပ်လောက်ထားတယ် agreement လောက်ထားတယ်ပေါ့ဗျာ။ UNHCR ရော UNDP တို့နဲ့ MOU လို့ဟိုလက်မှတ်ထိုးထားတယ်။အဲ့ဒီအစီအစဉ်အတန်းနဲ့ပြင်တော့ကောင်းတာပေါ့ဗျာ။ဟုတ်ကဲ့။အဲ့ဒီပဲကဒုက္ခစီတွေပါပြောလဲဆိုတာကိုလည်းစဉ်းစားပြီးရှင်းရှင်းချက်ရှားမယ်ထင်တယ်။ကျွန်တော်ကြားသလောက်တော့သူတို့ကလုံခြုံမှုလိုတဲ့အဲ့ဒီနိုင်ငံသားပြုခွင့်ရပုံစံမျိုးရလေရှုံးအောင်လဲဆိုတာကိုသူတို့ကသဘောမတူဘူးရတယ်။ဆုံးရှုံးတဲ့ဥစ္စာပစ္စည်းများပြန်လိုချင်တဲ့အဲ့လိုပဲရှိမယ်ထင်တာပဲ
။ဆိုတော့ဒီအခုမြန်မာအစိုးရကနေဖွဲ့လိုက်တဲ့ဖိလစ်ပိုင်ဒုနိုင်ငံရေးဝန်ကြီးဦးဆောင်တဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ဖွဲ့စည်းလိုက်တဲ့အပေါ်မှာပေါ့ဆရာဘလူးမျှော်လင့်ချက်ထားလဲဒီအဖြစ်အပျက်တွေကိုဘယ်လောက်ထိဟိုလွတ်လွတ်လပ်နဲ့စုံစမ်းဖော်ထုတ်နိုင်မယ်လို့မျှော်လင့်ပါသလဲ
ဘလူးပဲဆိုဆိုကြကော်မရှင်တော့ခုဖွဲ့ပြီးတော့ဒီလူတယောက်ပြန်လေနေရခြားတရေလုံနိုင်ရင်ကောင်းပါတယ်ကျွန်တော်တို့အကျိုးဆိုပါတယ်ဟုတ်လားရန်လုံးပြည်ကောင်းအောင်တော့သူလုံနိုင်မလားစိုးပြီးလုံနိုင်မလားဒီစုံစမ်းရေးကော်မရှင်ကအကြံပေးညွန်ပေါ်ပြတကယ်လက်တွဲလုပ်နိုင်မှာဆိုရပဲအဲ့တော့ကျွန်တော်တို့ကဆိုရဖို့ပဲအကူရယ်ဆိုရတာလုပ်လို့ဆိုရတော့တိုက်တွန်းတဲ့
ဒါကတော့ကိုညံဝဲအောင်ဆက်သွေးစုံစမ်းပြီးတော့တင်ပြသွားတာဖြစ်ပါတယ်နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့စွဲချက်တင်စစ်ဆေးခံရတဲ့ရိုက်တာသတင်းတောက်နှစ်ယောက်ထဲကကုချော်ဆိုးကသူ့ရဲ့လက်ကင်ဖုန်းထဲမှာရဲကတွေ့တယ်ဆိုတဲ့အချက်လက်တွေကဘလူးလုတ်ရောက်နေတယ်လဲဆိုတာသူမသိဘူးလို့တရားရုံးမှာတင်းလာနေကထွက်ဆိုခဲ့ပါတယ်အဲ့ဒီအချက်လက်တွေကလည်းအများပြည်သူသိရှိပြီးသားကိစ္စတွေဖြစ်တယ်လို့ပြောပါတယ်န နောက်ထပ်တရားစွဲခံထားရတဲ့သတင်းတော့ကိုဝါလုံးကတော့သူတို့ရဲ့အမှုကတရားစွဲသူတွေဘက်ကနေပြီးတော့နိုင်ငံရေးအရာအမျက်ထုတ်မှာစိုးရိမ်နေလို့ရုံးထုတ်စင်မှာပြောဆိုခဲ့ပါတယ်။ဒီအမှုကနေဘလူးများနိုင်ငံရေးအမျက်ထုတ်နိုင်ပါတယ်။မတ်စုပြန့်မွန်ကတင်ဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ။
ပီကရဒီဇမလာရုံကဖန်စီခံရတဲ့ writers သတင်းတော်ကိုဝလုံးတဲ့ကိုကျော်စိုးဦးတို့ကိုနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဇူလိုင်လဆန်းပိုင်းကဆွဲချက်တင်ခဲ့ပြီးတဲ့နောက်အမှုကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာတတိယသတင်းပတ်အဖြစ်နဲ့ဇူလိုင်30ရက်နေ့တင်းနေလာနေ့ကဆက်လက်စစ်ဆေးကြားနာခဲ့ပါတယ်။အပြာလန်စစ်ဆေးမေးမြန်းမှုအတွင်းတရားလိုရှိနေဦးကျော်မင်းအောင်ကသတင်းတော်ကိုကျော်စိုးဦးရဲ့လက်ကင်ဖုန်းထဲမှာတွေ့တယ်ဆိုတဲ့လျှို့ဝှက်အချက်လက်တွေကိုထောက်ပြီးတော့ကိုကျော်စိုးဦးဟာသတင်းရေးဖို့နဲ့နိုင်ငံသားသတင်းဌာန Writers ကိုသတင်းတွေပေးဖို့အခုလိုအချက်အလက်တွေစုဆောင်းလေးရှိတယ်လို့ဆွဆွဲပါတယ်။သတင်းတော်ကိုကျော်စိုးဦးကတော့အဲ့ဒီအချက်အလက်တွေသူ့ဖုန်းထဲဘလို့ရောက်နေတယ်လဲဆိုတာသူမသိဘူးလို့တုံ့ပြန်ခဲ့တဲ့အကြောင်း Writers သတင်းထဲမှာဖော်ပြထားပါတယ်။သူတို့ကိုရဲကဖမ်းဆီးစစ်ဆေးထားခြင်းအတွင်းလက်ကင်ဖုန်းတွေကိုရဲကသိမ်းဆီးထားတာဖြစ်တယ်လို့သတင်းတော်တွေရဲ့ရှင်းနေကလည်းပြောပါတယ်။သူတို့ကိုဆွဲချက်မတင်ခင်ကနဦးကြားနာမှုတွေအတွင်းရဲတပ်ဖွဲ့ဘက်ကတရားရုံးကိုတင်ပြတဲ့အထောက်အထားတွေထဲမှာသတင်းတော်တွေရဲ့လက်ကင်ဖုန်းတွေထဲမှာရှိနေတယ်လို့ဆိုတဲ့လျှို့ဝှက်အချက်လက်တွေပါဝင်ပါတယ်။ဒါပေမဲ့သတင်းတော်တွေရဲ့ဖုန်းထဲမှာစစ်ဆေးတွေ့ရှိတယ်ဆိုတဲ့အကြောင်းအချက်23ချက်ထဲကတချို့အချက်တွေကပြည်သူကိုတရားဝင်ထုတ်ပြန်ထားတဲ့အချက်လက်တွေပါတယ်လို့လုံခြုံရေးအဆင့်သတ်မှတ်ထားတဲ့အချက်တွေလည်းပါဝင်ပါတယ်။တချို့အချက်တွေကြတော့လည်းအစိုးရဘက်ကသတင်းမီဒီယာကောင်စီကိုတရားဝင်ပေးပို့ထားပြီးသားစာရေးဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီစာရေးမှာလျှို့ဝှက်ဆိုတဲ့စာသားပါတာကြောင့်နိုင်ငံတော်လျှို့ဝှက်ချက်အုပ်ဒေနဲ့ညှိစွန်းတယ်ဆိုပြီးတရားရုံးကိုရဲတပ်ဖွဲ့ဘက်ကတင်ပြခဲ့တာဖြစ်ပါတယ်။တင်းနယ်လာနေကကြားနာစစ်ဆေးမှုအတွင်းမှာသတင်းတော်တွေဖမ်းဆီးခံရတဲ့ညကကားမောင်းလိုက်ပို့ခဲ့သူ Riders သတင်းဌာနရဲ့ရမောင်ကိုမျိုးတန်ထွန်းကိုသတင်းတော်တွေရဲ့ရှေ့နေကတပ်တွေအဖြစ်နဲ့ခေါ်ယူခဲ့ပါတယ်။ရဲတပ်ဖွဲ့ဝင်ဒုတက်ချက်နိုင်လင်းရဲ့ချင်းဆုံမှုနဲ့ရန်ကုန်မျိုးစုံကစားတောက်ဆိုင်ကိုသတင်းတော်ကိုဝလုံးနဲ့ကိုကျော်စိုးဦးတို့သွားစဉ်ကသူတို့လက်ထဲမှာလက်ကင်ဖုန်းတွေကလွဲလို့ဘာမှပါမသွားကြဘူးလို့ကိုမျိုးတန်ထွန်းကတရားရုံးမှာထွက်ဆိုခဲ့ပါတယ်။အဲ့ဒီ2019ဒီဇင်ဘာလ12ရက်နေ့ညမှာပဲထူးတက်ချက်နိုင်လင်းနဲ့နောက်ရဲတယောက်ကသူတို့ကိုစာရွက်ခောက်တွေပေးပြီးမကြခင်မှာသူတို့အဖမ်းခံခဲ့ရတာလို့သတင်းတော်တွေကပြောထားပါဗျ။ထူးတက်ချက်နိုင်လင်းကတော့သတင်းတော်တွေကိုသူဘာစာရွက်စာတမ်းမှမပေးပါဘူးလို့ညှင်းဆန်ထားပါဗျ။သတင်းတော်ကိုဝါလုံးကတော့သူတို့ရဲ့အမှုကိုအစိုးရတရားလူတွေဘက်ကနိုင်ငံရေးအရာအမျက်ထုတ်မှာကိုစိုးရိမ်တယ်လို့တင်းလာနေရုံထုတ်စင်မှာသတင်းတော်တွေကိုအခုလိုပြောကြားသွားပါဗျ။
ကျွန်တော်တို့အနေနဲ့ကတော့တရားမျှတမှုကျွန်တော်တို့ဘာမှအမှားမလုပ်ခဲ့တဲ့ပုံမှာရောနော်သတင်းမီဒီယာလွတ်လပ်ခွင့်အပေါ်မှာရောအခြေခံပြီးတော့မျက်မျက်တာတာဆုံးဖြတ်ပေးလိမ့်မယ်လို့မျှော်လင့်နေတယ်။ဒါပေမဲ့စိုးရိမ်နေတာကတော့ဒီကျွန်တော်တို့အမှုကြာရှည်စွာစစ်ဆေးနေလက်ရှိအခြေအနေတွေပေါ်မှာဟိုတက်ဆိုင်ရာတရားစွဲတဲ့သူတွေအနေနဲ့နိုင်ငံရေးအမျက်မထုတ်ဖို့ကျွန်တော်ဒါစိုးရိမ်မှုရှိနေပါ
ကိုဝလုံးကနိုင်ငံရေးအမျက်ထုတ်မှာစိုးရိမ်တယ်လို့ပြောခဲ့တာဘာကိုဆိုလိုတာပါလဲသူတို့အမှုကနေဘလို့အမျက်ထုတ်နိုင်စရာရှိသလဲဆိုတာကိုဒီအမှုကိုအမြဲမပြတ်စောင့်ကြည့်နေတဲ့မြန်မာသတင်းတမကဥက္ကဋ္ဌဦးမမောင်မြင့်ကိုမေးကြည့်ပါရယ
်ရိုက်တာသတင်းတော်နှစ်ယောက်ကိုဖမ်းတဲ့ကိစ္စလည်းပဲဖမ်းလိုက်ကြတဲ့အတိအကျမ်းပြောမယ်ဆိုရင်တော့ဒီနိုင်ငံရေးအရာအစိုးရဘက်ကနေနစ်နာပြီးသားအဲသို့တော့နိုင်ငံရေးအမျက်ထုတ်နိုင်တဲ့အနေအထားကတော့ကျွန်တော်မြင်တော့ကတော့တခုပဲရှိအဲ့ဒါပါလဲဆိုတော့ဒီသူတို့ကိုဟာလာရမန်တွေထခါထခါထခါပေးပြီးတော့အချိန်ဆွဲထားပြီးတော့ဒီအမှုကိုမစီရင်ဘဲနဲ့သူတို့ကိုဟာလာဒီထောင်ထဲမှာပဲဖြစ်ဖြစ်အချုပ်အနေနဲ့ပဲဖြစ်ဖြစ်ရေရှည်ထားနိုင်သလောက်ထားမယ်သူတို့စိတ်ထဲမှာဟာလာဒီလူတွေနှောင်ကျင်တော့ပြီးငါတို့စိတ်နှောက်ရမပေးတော့တော့ဘူးဆိုတဲ့သဘောမျိုးနဲ့ဟာလာမတရားသူတို့ဖမ်းဆီးပြီးပြီးနောက်ဆုံးကြတော့မှဟာလာဒီတရားရုံးကိုတင်ပြီးတော့ဒီအမှုကိုတရားမဆွဲတော့ဘဲနဲ့လွှတ်ပေးလိုက်မယ်ဆိုတဲ့သဘောမျိုးဒါတော့ဖြစ်နိုင်တယ်သာဓုလို့လုပ်လိုက်မယ်ဆိုလို့ရှင်တော့ဒီအစိုးရဘက်ကနေတရားဥပဒေအရအမှန်တကယ်စီရင်လိုက်ပါတယ်ဆိုတဲ့သဘောမျိုးဂုဏ်ယူလို့ရတယ်အမှတ်ယူလို့ရတယ်အဲသို့တော်လည်းပဲတကယ်တော့နင်နာတာကတော့ဒီသတင်းတော်နှစ်ယောက်ရယ်နောက်ပြီးတော့နိုင်ငံရဲ့ဂုဏ်သိက္ခာရယ်ဒါကတော့တကယ်တော့နင်နာပါတယ်ဆိုတော့ခြုံပြီးတော့ပြန်တွဲကြည့်မယ်ဆိုလို့ရှင်တော့နိုင်ငံရေးအမြတ်ကတော့အရှုံးနာကပို့ပါတယ်အမြတ်ဖို့ကတော့သိမရှိပါဘူး
ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကျေးရွာနားမှာမွတ်စလင်ဆယ်ဦးအသက်ခံခဲ့ရတဲ့ကိစ္စသတင်းယူမှုနဲ့ပတ်သက်လို့သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဖမ်းဆီးခံခဲ့ကြရတာဖြစ်ပါတယ်။တင်းနယ်လာနေကရုံးချိန်မှာလဲရန်ကုန်ကနိုင်ငံသားတန်တမန်တွေတရားခွင်မှာလာရောက်လေ့လာခဲ့ကြပါတယ်။သတင်းတော်တွေနဲ့သတင်းတော်တွေရဲ့မိသားစုတွေကိုထောက်ခံအားပေးတဲ့အနေနဲ့ရောမြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်နဲ့သတင်းပညာဟာပြည့်မှုမဟုတ်ဘူးဆိုတာကိုပြသရပ်တည်လိုတဲ့အတွက်ပါဒ ဒန်မတ်တန်ယုံကဒီအမှုကိုဆက်ပြီးတော့စောင့်ကြည့်သွားမယ်လို့အင်္ဂါနေ့ကသတင်းထုတ်ပြန်ပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်လုံးကိုပြန်လွှတ်ပေးဖို့သတင်းထောက်တွေကိုရဲတပ်ဖွဲ့ကထောင်ချောက်ဆင်ဖမ်းဆီးခဲ့တယ်ဆိုတဲ့ပြောဆိုမှုတွေအပေါ်စုံစမ်းစစ်ဆေးဖို့အတွက်ဒန်မတ်တန်ယုံကတစိုင်းမမတ်တောင်းဆိုနေတယ်လို့အစိုးရဝန်ကြီးတွေတာဝန်ရှိသူတွေနဲ့တွေ့ဆုံတိုင်းမှာတောင်းဆိုနေတယ်လို့ဒန်မတ်တန်ယုံရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ရှင်။
မဆူမြတ်မော်ပါခင်ဗျာအခုတော့ဒေတာတွင်းသတင်းတပုတ်ကိုဆက်ပါမယ်လွန်ခဲ့တဲ့၄နှစ်တုန်းကပြန်တန်းရင်ပျောက်ဆုံးသွားခဲ့တဲ့မလေးရှားခီးတဲ့တင်လေရင်နဲ့ပတ်သက်ပြီးတော့ဘလို့ဖြစ်ပြီးတော့ပျောက်သွားခဲ့ရသလဲဆိုတာအခုရက်ထိအဖြေရှာမရသေးပဲဖြစ်နေပါတယ်လေရင်ပျောက်ဆုံးမှုနဲ့ဆိုင်တဲ့စုံစမ်းစစ်ဆေးမှုတွေကိုမလေးရှားဥဆောင်တဲ့အဖွဲ့ဝင်၁၉ဦးပါလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကလှုပ်ဆောင်နေတာဖြစ်ပြီးတော့အဲ့ဒီအဖွဲ့ကပြုစုထားတဲ့အစည်းအဝေးခန်းစားတစ်ဆောင်ကိုမနေ့တုန်းကပဲထုတ်ပြန်ခဲ့ပါတယ်ဒီကြောင်းကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
လွန်ခဲ့တဲ့2014ခုနှစ်မတ်လ10ရက်နေ့တုန်းကခရီးသည်239ဦးကိုတင်ဆောင်ပြီးတော့မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်ကနေတရုတ်နိုင်ငံမြို့တော်ပေကျင်းကိုပြန်တန်းလာခဲ့တဲ့မလေးရှားလေကြောင်း MH370 Boeing 777လေယာဉ်ဘလို့ပျောက်ဆုံးခဲ့ရသလဲဆိုတာနဲ့ပတ်သက်လို့အချိန်လေးနှစ်ကျော်ကြာလာခဲ့ပေမဲ့အခုထိအဖြေမထွက်နိုင်ပဲဖြစ်နေပါတယ်လေယာဉ်ပျောက်ဆုံးမှုစုံစမ်းစစ်ဆေးတာနဲ့ပတ်သက်ပြီးတော့စာမျက်နှာ1500ရှိတဲ့အစီရင်ခံစာကိုထုတ်ပြန်ခဲ့ပြီးသတင်းစာရှင်းလင်းပွဲတစ်ခုကိုလည်းမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာမနေ့ကကျင်းပခဲ့ပါတယ်။လေရင်ဘာကြောင့်ပျောက်ဆုံးခဲ့ရသလဲဆိုတဲ့အချက်ကိုအခုထိအတိမပြုနိုင်သေးတဲ့အကြောင်းစုံစမ်းရေးအဖွဲ့ရဲ့ခေါင်းဆောင်ခုတ်ဆူးချွန်ကသတင်းတော်တွေကိုပြောပါတယ
်။ We cannot establish if the aircraft
လေယာဉ်မှုအပြင်အခြားလူတူကဒီလေယာဉ်ကိုမောင်းနှင်ခဲ့သလားဆိုတဲ့အချက်ကိုကျွန်တော်တို့အတိမပြုနိုင်ပါဘူး။အခုကိစ္စမှာအခြားအဖွဲ့အစည်းတစ်ခုကတရားမဝင်နည်းနဲ့ပတ်သက်နေသလားဆိုတဲ့အချက်ကိုလည်းကျွန်တော်တို့ပေးဖယ်ထားလို့မဖြစ်နိုင်သေးပါဘူး
။လေယာဉ်မှုတွေကိုတစားကနေအဖြစ်အသုံးချပြီးတော့တူဦးကလေယာဉ်ကိုထိမ့်ချုပ်ခဲ့လေသလားဆိုတဲ့တန်လျာကရှိနေသေးတယ်ဆိုပေမဲ့ဘယ်အဖွဲ့အစည်းကမှလေယာဉ်ကိုပြန်ပေးဆွဲတယ်လို့လည်းပြောဆိုတာမရှိသလိုငွေဘလောက်နဲ့တစားကနေကိုပြန်ရွေးပါဆိုတဲ့ပြန်ပေးငွေတောင်းဆိုတာမျိုးဒါမှမဟုတ်ဘာနဲ့အလဲလဲလုပ်မယ်ဆိုတဲ့တောင်းဆိုမှုတွေလည်းမရှိဘဲဖြစ်နေတယ်လို့ဆိုပါတယ်။တကယ်လို့လေယာဉ်အပျက်စီးအပိုင်းစာတွေကိုရှာဖွေတွေ့ရှိခဲ့မှဆိုရင်တော့ဘာကြောင့်အခုလိုဖြစ်ရတယ်ဆိုတော့ကိုစုံစမ်းစစ်ဆေးသူတွေကဖော်ထုတ်နိုင်လိမ့်မယ်လို့လည်းစုံစမ်းရေးအဖွဲ့ခေါင်းဆောင်ခုတ်ဆူးချွန်းကပြောပါတယ
် The lack of evidence includes the information
လေရင်ပြန်တမ်းမှုဆန်ရသတင်းအချက်အလက်တွေကိုမှတ်တမ်းတင်ထားတဲ့လေရင်မှုအခန်းထဲကမှတ်တမ်းတင်ဆက်အသံဖမ်းဆက်တွေအပါအဝင်လေရင်ထဲမှာရှိတဲ့အခြားမှတ်တမ်းတင်ကိရိယာတွေကိုရှာတွေ့မယ်ဆိုရင်တော့အိန္ဒိယသမုဒ္ဒရာတောင်ပိုင်းကိုဘာကြောင့်လေရင်ပြန်တမ်းခဲ့ရသလဲဆိုတာကိုသိရနိုင်ပါလိမ့်မယ်အခုအဲ့ဒီလိုတက်တဲ့အထောက်ထားတွေမတွေ့ရသေးပါဘူ
းလေပေါ်မှာလိုက်ပါသွားခဲ့ကြတဲ့ခီးတွေနဲ့လေရင်ဝန်ထမ်းတွေရဲ့မိသားစုတွေကတော့နေတော့ကထုတ်ပြန်တဲ့စုံစမ်းစစ်ဆေးမှုအစီရင်ခံစာကိုစိတ်ပျက်တယ်လို့ဆိုကြပါတယ်အဖြေမရှိတဲ့မေကွန်းမြောက်များစွာနဲ့စုံစမ်းစစ်ဆေးမှုတွေကြားမှာကွာဟမှုတွေရှိနေတယ်လို့လည်းဆိုပါတယ်မလေးရှားဩစတြေးလျနဲ့တရုတ်နိုင်ငံတွေပူးပေါင်းပြီးတော့အိန္ဒိယသမုဒ္ဒရာရဲ့အောက်ပိုင်းကျမ်းပြင်တစ်ဝိုက်မိုင်50ကျော်ရှာဖွေမှုပြုလုပ်ခဲ့တာတွေကို2019ခုဇန်နဝါရီလတုန်းကရပ်ဆိုင်းခဲ့ပါတယ်ဒီရှာဖွေမှုကအမေရိကန်ဒေါ်လာတန်150ကျော်ကုန်ကျခဲ့ပါတယ်။ရရှိတဲ့အဆုံးသတ်ပြောဆိုတာကတော့လေရင်ပြတ်ကျတဲ့နေရာကအိန္ဒိယသမုဒ္ဒရာရဲ့မြောက်ဖက်ဆွန်းမှာဖြစ်နိုင်တယ်လို့ဆိုပါတယ်။လေရင်ပေါ်မှာလိုက်ပါသွားခဲ့ကြတဲ့ခီးတွေရဲ့မိသားစုဝင်တွေကဖိအားတွေဝိုင်းပေးကြတာကြောင့်အမေရိကန်ခြေစိုက် Ocean Infinity လို့ခေါ်တဲ့စူးစမ်းရှာဖွေရေးကုမ္ပဏီနဲ့အရင်မလေးရှားဆိုးရွားတို့သဘောတူညီမှုထားပြီးတော့အခုနှစ်ဆန်းဇန်နဝါရီလမှာလေရင်ရှာဖွေရေးလုပ်ငန်းတွေကိုပြန်စခဲ့ပါတယ်။အဲ့ဒီသဘောတူညီမှုကတော့ပျောက်ဆုံးနေတဲ့MH370 လေယာဉ်ပဲဖြစ်ဖြစ်လေယာဉ်မှာပါတဲ့အချက်လက်မှတ်တမ်းတင်ကိရိယာတွေပဲဖြစ်ဖြစ် black box လို့ခေါ်တဲ့လေယာဉ်ပြန်တမ်းမှုမှတ်တမ်းတင်စက်တွေကိုပဲဖြစ်ဖြစ်ရှာဖွေနိုင်နေဆိုရင်အဖို့ခပေးမယ်ဆိုတာပါပဲ Ocean Infinity Company ဘက်ကလည်းရှာတွေ့တယ်ဆိုလို့ရှိရင်ဒေါ်လာတန်း90ပေးရမယ်ဆိုတဲ့သဘောတူညီချက်နဲ့ကမ္ဘာအကောင်ဆုံးအဆင့်မြင့်နည်းပညာကိရိယာတွေကိုသုံးပြီးတော့ရှာဖွေမှုတွေကိုပြုလုပ်ခဲ့ပါတယ်ဒါပေမဲ့လည်းမိုင်ပေါင်း4,300ကျော်ပတ်လည်ကိုအချိန်3လကြာရှာဖွေမှုတွေပြုလုပ်ခဲ့ပြီးတဲ့နောက်ပိုင်းပြီးခဲ့တဲ့မေလာတုန်းကပဲ Ocean Infinity Company ကသူရဲ့ရှာဖွေမှုကိုလက်လျှော့ပြီလို့ကြေညာခဲ့ပါတယ်
။ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်။ VOE American တန်ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျွန်တော်တို့ VOE ကိုဝေဖန်အကြံပြုစာရေးသားပေးပို့လို့ရတယ်ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ကိုဆက်သွင်းနိုင်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ဗျာအခုနားဆင်နေကြတာတော့ VOA မြန်မာပိုင်းရဲ့အင်ကာနီမနစ်ပတ်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ရမှာပါ။အပတ်စဉ်အစီအစဉ်လေးတင်ဆက်တဲ့အခါမှာဆိုရင်တော့
ဟောပြအမြဲတစေအဲ့လိုပဲကောလာလေးလွင့်လွင့်ပြီးတော့ပါဒီကစားကြတာများတယ်။ဒီလည်းတော့အခြေခံသဘောတရားပါလို့ဆိုတော့သူကတော
့စီဝါရေးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်။ဒါပြင်သုတဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါ။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်ခင်ဗျာ။ကြောက်ဖြူစီမံကိန်းအတွက်အချက်ပြမီးစိမ်းဆိုတဲ့ခေါင်းစဉ်နဲ့လာရီဂျက်ကင်ရေးသားထားတဲ့ဆောင်းပါးကိုဘန်ကောက်ပို့စ်သတင်းစာရဲ့စီဝါရေးကဏ္ဍမှာဖော်ပြထားပါတယ်။တရုတ်နိုင်ငံရဲ့အထောက်ပံ့နဲ့တည်ဆောက်မဲ့ကြောက်ဖြူရေနဲ့စိတ်ကန်းတဲ့အထူးစီဝါရေးစုံစီမံကိန်းဟာပါကစ္စတန်နဲ့တရီလင်္ကာနိုင်ငံတွေမှာကြုံတွေ့ခဲ့ရတဲ့အဖြစ်မျိုးမရောက်ပါဘူးလို့မြန်မာနိုင်ငံကယုံကြည်တဲ့အကြောင်းအဆချပြီးတော့ဆောင်းပါးကိုရေးသားထားပါတယ်။၃နှစ်ကျော်ရပ်တန့်နေခဲ့တဲ့ကြောက်ဖြူမဟာစီမံကိန်းကြီးအတွက်လမ်းစာရှာဖွေဖို့ညှိနှိုင်းဆွေးနွေးမှုအစ်စ်တွေလှုပ်ဆောင်နေပြီဖြစ်ကြောင်းဗန္ဒာယေးဒုတိယဝန်ကြီးကပြောဆိုပါတယ်။ရခိုင်ပြည်နယ်အတွင်းပြုလုပ်မဲ့အဲ့ဒီအကျိုးတူစီမံကိန်းကြီးကိုတရုတ်ရင်းနှီးမြှုပ်နှံမှုကုမ္ပဏီကြီးဖြစ်တဲ့ CITIC နဲ့ပြုလုပ်ဖို့အတွက်အရင်သမ္မတဦးသိန်းစိန်ရဲ့လက်ထက်2015ခုနှစ်အတွင်းသဘောတူညီခဲ့တာဖြစ်ပါတယ်။ဒါပေမဲ့နောက်တစ်နှစ်ကြာမှတက်လာတဲ့အယက်သားအစိုးရကမြန်မာနိုင်ငံအတွက်ဒုရေကြီးမားတဲ့အကျွေးနွန်နှစ်မှာကိုစိုးရိမ်နေကြောင်းပြောဆိုမှန်တွေထွက်ပေါ်လာပါတယ်။သဘောတူညီချက်မှာပါတဲ့ contract ကာလအတိုင်းတာရဆိုရင်မြန်မာနိုင်ငံအတွက်နစ်နာမှုဖြစ်စေနိုင်တာကြောင့်လက်ခံဖို့မဖြစ်နိုင်တဲ့အကြောင်းစီမံကိန်းညှိနှိုင်းရေးအကြီးအကဲဖြစ်တဲ့စီးပွားရေးဝန်ကြီးဦးတက်မြင့်ကပြောဆိုခဲ့တယ်လို့မြန်မာအစိုးရရဲ့စီးပွားရေးအကြံပေးရှောင်းတာနေကလည်းသဘောတူညီချက်ပါအချက်တွေကအစင်းငေါ်မတည့်တာတွေရှိနေတယ်ဆိုပြီးတော့ပြောဆိုခဲ့ပါတယ်။မူလကညှိနှိုင်းသဘောတူညီထားပြီးဖြစ်တဲ့အဲ့ဒီစီမံကိန်းအတွက်ချေငါထည့်ဝင်ရမယ့်အရင်းနှီးပမာဏကလည်းအဆမတန်ကြီးမားလို့နေပြီးပါကစ္စတန်နဲ့တီးလင်္ကာနိုင်ငံတွေမှာလုပ်ခဲ့တဲ့မဟာစိတ်ကန်းစီမံကိန်းကြီးတွေလို့အဖြစ်မျိုးကြုံရနိုင်တယ်လို့သူကပြောပါတယ်။တီးလင်္ကာအစိုးရဟာဆိုရင်အကျွေးပြန်မဆက်နိုင်တာကြောင့်တရုတ်နိုင်ငံကို69နှစ်မြေငှားရမ်းခွင့်ခွင့်ပြုလိုက်ရပါတယ်။အခုတော့ကြောက်ဖြူစိတ်ကန်းနဲ့အထူးစီးပွားရေးဆောင်စီမံကိန်းမှာမြန်မာနိုင်ငံအနေနဲ့အကျွေးထောင်ချောက်ထဲကိုမကြောက်ရောက်နိုင်စေဖို့အတွက်နိုင်ငံခြားမှာသဘောတူညီမှုတွေရရှိထားပါပြီလို့ဒုတိယဝန်ကြီးဝင်းစတန်ဆက်အောင်ကပြောဆိုပါတယ်။ဆွေးနွေးမှုအသေးစိတ်ကိုတော့လျှို့ဝှက်ထားပေမဲ့အရင်ကစီမံကိန်းအတွက်အမေရိကန်ဒေါ်လာတန်ပေါင်း 9,000 ကျော်ရင်းနှီးမြုပ်နှံမှုတတ်မှတ်ထားတဲ့နေရာမှာတန်း 1,000 အောက်ချော့ချဖို့အတွက်သဘောတူညီခဲ့ကြတယ်လို့ထိတ်တန့်အစိုးရအရာရှိတွေပြောကြားချက်ကိုကိုးကားပြီးတော့ရေးသားထားပါတယ်။အရင်ကသဘောတူညီချက်မှာမြန်မာဘက်က15ရာခိုင်နှုန်းသာရှယ်ယာပိုင်ဆိုင်ခွင့်ပြုထားပေမဲ့အခုတော့30ရာခိုင်နှုန်းအထိပိုင်ဆိုင်ခွင့်ပြုလိုက်ပြီးတရုတ်ဘက်ကနေငွေတွေချေငှားယူဖို့အတွက်ဖိအားပေးခံရဖို့မရှိတော့တဲ့အနေအထားမျိုးရှိနေပြီဖြစ်တဲ့အကြောင်းစသဖြင့်ရေးသားထားပါတယ်။ဆက်လက်ပြီးတော့တင်ပြချင်တာကတော့အသက်ငယ်နေတဲ့မြန်မာမီဒီယာလောကဟာကြီးမားတဲ့စိန်ခေါ်မှုအသစ်တွေနဲ့ကြုံတွေ့နေရတယ်ဆိုပြီးတော့မြန်မာတိုင်းမှာဆောင်ပါရှင်အောင်ရှင်ရေးသားထားတဲ့ဆောင်းပါဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဥဆောင်တဲ့အစိုးရဟာသတင်းမီဒီယာတွေရဲ့အခန်းကဏ္ဍကိုနားလည်မှုမရှိသလိုသတင်းလွတ်လပ်ခွင့်အပေါ်မှာလည်းအကာအကွယ်ပေးရမယ်ဆိုတဲ့အချက်ကိုလည်းအစိုးရရဲ့ဦးစားပေးလွှတ်ဆောင်ရမယ့်ကိစ္စတွေထဲမှာမပါဝင်ဘူးဆိုတာကိုအများကပိုးပို့ပြီးတော့သဘောပေါက်လာကြပြီဖြစ်တယ်လို့ရေးသားထားပါတယ်။သတင်းလွတ်လပ်ခွင့်ဟာအရသာအစိုးရလက်ထက်မှာတိုးတက်လာလိမ့်မယ်လို့မျှော်လင့်ခဲ့ကြပေမဲ့ပိုးပြီးတော့ကြာဆင်းသွားခဲ့ပါတယ်။ဒေါ်ဆန်းစုကြည်ဟာတဲ့မီဒီယာတွေပေါ်မှာအလေးဂယူပြတာမျိုးမရှိပါဘူး။ Tumama Yeshi Nengai Mio Manja de Shidalu Chuba Ato Nide Subime Bajao Dre Media Loka Chipian Ide Suragu Tumaye Suyaga Tishi Nale Jim Shidalu Dikesaha Turune Sainelu Yusabone Mia Wulu Mima Dre Media Tenanjang Dren Pochai Sayan Jayemu Usewe Pyosu Jagu Koka Yida Tabare Pisongu Mima Daima Pashu Nemalesmya
မြန်မာနိုင်ငံမှာအကြီးမားဆုံးနိုင်ငံရေးပြောင်းလဲမှုဖြစ်ပေါ်စေခဲ့တဲ့ရှစ်လေးလုံးဒီမိုကရေစီရေးတော်ပုံဒီပေါ်ပေါက်ခဲ့တာအခုဆိုရင်နှစ်300ဆယ်ရှိလာပါပြီရှစ်လေးလုံးရေးတော်ပုံအတွင်းနဲ့အဲ့ဒီရဲ့နောက်ဆက်တွဲကာလတွေမှာတိုင်းပြည်ရဲ့ဒီမိုကရေစီအရေးအတွက်အသက်ပေးလူသွားကြသူတွေရဲ့မျှော်မှန်းချက်တွေဘယ်လောက်အထိအကောင့်ထဲပေါ်နိုင်ပါပြီလဲဒီပေါ်မှာတော်ရရှင်တွေရ
ြစ်ကြိုတင်ပေးပို့ထားလို့ရတယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းမှတ်ချက်ရေးဆွေးနွေးနိုင်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က1239238999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
။အင်္ဂါညဒရိုက်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးလို့သူတွေဒီကနေ့ည9:00နာရီမှတိုက်ခင် VOA ကိုဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာဖို့အချိန်ရောက်ပါပြီ။ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်။
ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
in cahoots with
ဆိုတဲ့အသုံးပဲဖြစ်ပါလေ။စာလုံးပေါင်းက in အတွင်းမှာအထဲမှာ cahoots cahoots ကဒီနေရာမှာပြင်သစ်စကား cahoot ကနေဆင်းသက်လာတာဖြစ်ပါလေ။ပြင်သစ်လို့ cahoot ကတော့အင်္ဂလိပ်လေးလို့လုံးောက်ထေးပေးရပါလေ။ in ကအထဲမှာဆိုတော့အင်္ဂလိပ်လေးထဲမှာပေါ့ရှင်။တိမ်နဲ့နေကြတယ်ဆိုတော့ရင်းနေကြတယ်သဘောထားချင်းတူကြတယ်အတွင်းတည်တွေဖြစ်ကြတဲ့သဘောဖြစ်တဲ့အတွက်ကြောင့်မို့လို့လေဒီ idiom အထိပယ်ကတော့ကျမတို့မြန်မာမှာတကြိတ်တည်းကြညာရဲ့ကြံရပါတယောက်နဲ့တယောက်တူတူတိတ်တိတ်ပူပေါင်းကြံစီတာမှာပါဝင်တာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနယ်ပတ်သက်လို့ George ကိုပြတဲ့ဥမာကိုနှားဆင်ကြည့်ကြရအောင်
။ The police and the drug dealers here work in cahoots.And they make a lot of money out of the drug trade.
ဒီမှာတော့ရဲနဲ့မူရစေးဖောက်ကားသူတွေဟာတကြိတ်တည်းတညာနေပဲ။မူရစေးရောင်းဝယ်ဖောက်ကားမှုကနေသူတို့တွေငွေတွေအများကြီးဝင်နေလေရဲ့လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နှားဆင်ကြည့်ကြရအောင်
။ The police and the drug dealers here work in cahoots and they make a lot of money out of the drug trade.
တကြိတ်တည်းတညာနဲ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
in cahoots with
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့အနေခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာပါအခုတော့အပတ်စဉ်ကဏ္ဍတွေတင်ဆက်တော့မှာမို့စီးပွားရေးကဏ္ဍကိုနားဆင်ရပါမယ်မြန်မာကျပ်ငွေနဲ့အမေရိကန်ဒေါ်လာလေလေနှုံးဟာဇူလိုင်လကုန်ပိုင်းမှာအမြင့်ဆုံးအဆင့်ကိုရောက်သွားခဲ့တာကြောင့်မြန်မာစီးပွားရေးကိုအနီးကပ်စောင့်ကြည့်သူတွေကြားစိုးရိမ်စရာဖြစ်လာခဲ့ပါတယ်။တခြားနိုင်ငံတွေနဲ့မတူဘဲငွေလဲနှုံးအတက်ကျကျန်းလာတဲ့အခြေအနေမျိုးမှာအစိုးရရဲ့ဂျားဝင်ဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းဘဏ်လုံငန်းရှင်တချို့ကထောက်ပြကြပါတယ်။ဒေါ်လာငွေလဲနှုံးအခြေအနေအကြောင်းအရင်ဗဟိုဘဏ်ဒုတိယဥက္ကဋ္ဌဦးတန်းလွင်ကိုဆက်သွယ်မေးမြန်းပြီးတော့အခုဒီဘက်စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်။နားဆင်ပါ
လက်ရှိဖြစ်ပေါ်နေတဲ့ကမ္ဘာစီးပွားရေးအခြေအနေအရဒေါ်လာငွေလဲနှုန်းမြင့်တာဟာမြန်မာတနိုင်ငံထဲတော့မဟုတ်ပါဘူး။ဒါပေမဲ့မြန်မာနိုင်ငံမှာအခုလိုငွေလဲနှုန်းတက်တာဟာဈေးကစားတဲ့သူတွေကြောင့်ဖြစ်နိုင်တယ်လို့ရခိုင်ဗဟိုဘဏ်ဒုတိယဥက္ကဋ္ဌဟောင်းဦးတန်းလွင်ကသုံးသပ်ပါတယ်
။စားနိုင်အောင်လည်းတက်တော့တက်တာပဲ။ဒါပေမဲ့ဟိုသူတို့တက်တယ်ဒီမှာပိုတက်တယ်ဆိုရင်အတိတ်ကတော့ဟိုပေါ့ဈေးကစားမှုဖြစ်နေတာဟုတ်တော့
မလား။ဟုတ်ကဲ
့။ဟိုအကြီးအမြဲတစေအဲ့လိုပဲကောလာလေးလွင်လွင်ပြီးတော့မှဈေးကစားကြတာများတယ်။ဒီလဲလဲနှုံးရဲ့အခြေခံသဘောတရားပါလို့ဆိုတော့သူကတော့တာမန်ကြည့်ရင်တော့ဒါ supply and demand ပေါ့ဟုတ်မလား supply and demand ဆိုတာမြန်မာပြည်ကလည်းအရင်နဲ့စ ပုဂ္ဂိုလ်ကနည်းနည်းဟိုတိတ်ပြီးတော့အလုံးမဖြစ်ပါဘူးဟုတ်မလားနောက်ရငွေပေါ့လေအဓိကရငွေပိုင်းမှာကတော့ကျွန်တော်ပြောတဲ့ tourist ကမလာကြတော့ဒီ tourist ကရတဲ့ငွေလည်းညော့လာရှိတယ်လေအဲ့ဒါလည်းတစ်ပိုင်းပါလေနောက် FDI ကဒီလောက်ဝင်လာတော့အဲ့ဒီမှာလည်းသူနဲ့ဆက်ဆက်ပြီးတော့မှဒီခုနဒေါ်လာ income မှာနေတော့ပြောင်းတယ်အဲတပည့်ကလည်းပြည်ကောင်ကလည်းသူအထိုက်လျောက်ကားလည်းဟိုလည်းရှိနေအောင်ဓမ္မရှိနေတော့အဲ့ဒီမှာသူကွာချင်းနဲ့သူကသဘောပေါက်သွားတော့အိမ်မှာဝင်ဖြစ်သွားတော့ဒေါ်လာဈေးတက်လာအဲ့လိုဖြစ်တာစမတန်ဈေးတက်လာပ
ါအခုလိုငွေလဲနှုန်းရုတ်တရက်အသီးသာသာထိုးတက်သွားခြင်းရဲ့တစ်ဖက်မှာတက်တုံးကလိုပဲအကြလဲကျန်းနိုင်တဲ့အလားအလာရှိတာကြောင့်ဒါကိုသတိထားဖို့လိုမယ်လို့ဦးတန်းလွင်ကသတိပေးပါတယ
်ဈေးကစားတာကကြောက်ရွံ့ကောင်းတာတကယ်လို့တက်ထိုက်တယ်ဥမာဒေါ်လာကနည်းနည်းတမိုးမြင့်လာတယ်တခြားနိုင်ငံကလည်းလိုအပ်မြင့်နေတာဆိုရင်တော့တက်ထိုက်တဲ့အခြေအနေတက်ကိုပိုတက်တယ်ဆိုရင်တော့အဲတခါဒီကရကတန်ကျင်ရှိတာပေါ့ပြုတ်ကျဖို့ရှိတယ်နော်ဥမာအတက်ကျရင်လည်းအကျကျတယ်ဆိုရင်ဟိုသဘောတရားလည်းဟိုအရင်တော့အတိတ်ကြုံရှိခဲ့ပြီနော်အဲ့ဒါလည်းနည်းနည်းတော့ရှိတယ်အဲ့ဒါလေးကကောင်းတဲ့လက္ခဏာလားမဟုတ်ဘူးတက်လိုက်ကျလိုက်တက်ကျလိုက်ဆိုတာလည်းနော်မကောင်းအမားလေးလေးတော့ကတော့သူ့သဘောတရားကတော့ဒါတဲတဲ့နဲ့တဲမယ်ကြာလဲကြာမယ်ဆိုတော့ဒါတော့အမျိုးစီရှိတာပဲဒီလက်နိုင်ငံမှာတော့တဲရင်လည်းဖြည့်ချင်းတဲတယ်ကြာရင်လည်းဖြည့်ချင်းကြာတော့မှာလားအဲ့လိုမြန်မာကျတော့တခါဟိုတက်လိုက်နဲ့ထောင်းနဲ့ထောင်းနဲ့အပေါ်ကြီးရောက်သွားတာပြီးတော့သူ့ကြာရင်လည်းဟာတခါတော့အောက်ထိပြုတ်ကြအဲ့တော့မကောင်
းငွေလဲလုံးမြင့်တက်ခြင်းရဲ့နောက်ဆက်တွဲအကျိုးဆက်အဖြစ်တွင်းကုံပေါ်မိခိုအားထားရတဲ့မြန်မာနိုင်ငံအတွက်ကြီးမားတဲ့ရိုက်ခတ်မှုတွေဖြစ်ပေါ်စေနိုင်ပါတယ်
ကျင်းရရင်တော့လေဒါသူ lag factor ရှိတော့ဗောချက်ချင်းလည်းရင်းတော့မဟုတ်ဒီတိုင်အောင်တော့မှာဟိုကတွင်းကုန်အနေနဲ့ဟိုဟိုဆိုတော့ဟုတ်လားဟိုရင်းနာဈေးတုံးနေတက်လာမယ်နော်အဲ့ဒီကတစ်ချက်တခါခုနဒီဒီတဲ့ဗောတော်လာဈေးတွေတက်မှာဗောနော်ကိုပီစီတော်လာဈေးတက်ရင်ကိုပီစီလည်းဈေးတက်မှာဆိုတော့ဟိုသဘောတရားတော့ရှိနေပါမယ်ဟုတ်လားမလားနော်ဒါပေမဲ့တခုဒီမှာကခက်တာကယူဆမားနေတာတခုအရင်ဆိုးရလက်ထဲရောအခုဆိုးရလက်ထဲရောဘာတွေယူဆတခုမားနေလဲဆိုတော့ပါဒါဒီဒေါ်လာဈေးတက်တာကျတာကတော့ဒါ market ရဲ့ဟိုယူဆပေါ့ဈေးကွက်ရဲ့သဘောတရားအရပဲသူကလည်းဒီ demand ရှိရင်တက်မယ်ဟလား demand ရှိရင်ချမယ် supply လျှလိုက်ရင်ကျမယ် supply နဲ့ဒါပြန်တက်မယ်ဆိုတဲ့သဘောတရားကိုသူကလက်ခံတာဈေးကွက်စီးပွားရေးစနစ်ပေါ့လေအဲ့တော့သူတို့ကတခုပြောက်နေတာက the role of the government ဆိုတာဟလားဒီလိုကိစ္စတွေမှာအစိုးရရဲ့ဟိုတောင်းဝန်နော်အစိုးရရဲ့ဟိုအခန့်ကဏ္ဍလည်းရေးကြည့်ရဆိုတာလေတော့နည်းနည်းမိတွေကိုရတယ်ဟာလာဟိုတဘောတရားရင့်ကျက်တဲ့ဒီ market economy ကရင့်ကျက်တဲ့အတိုင်းကတော်များဒီလိုတဘောမထားဘူ
းဒါကြောင့်အခုလိုဈေးကွက်အတွင်မတည်ငြိမ်မှုတွေဖြစ်ပေါ်နေတဲ့အချိန်ငွေလဲနှုန်းတွေအတက်အကျကျတဲ့အချိန်မျိုးမှာဗဟိုဘဏ်ရဲ့အကြောင်းဝင်ဆောင်ရွက်မှုလိုအပ်တယ်လို့လည်းဦးတန်းလွင်ကပြောပါတယ
်ဒီခုနဈေးကွက်မှာဗဟိုဘဏ်ကနေတခါနည်းနည်းလေးဟိုနည်းနည်းလှုပ်ရှားဖို့လိုတာပေါ့ဈေးကွက်မှာဟာလာသူကလိုတက်နေပြီဆိုဘာကြောင့်တက်လဲကျလဲဒါမျိုးတွေပေါ့နော်အကုန်လုံးကသူကကျင်းကြလေးလာပြီးတော့မှဒါအရေးဆောင်ဖို့လိုတာပေါ့။ဟာဒါကဒါတကယ်ဟိုရင်းဖြစ်တာလားဒီကဓမ္မကြောင့်ဖြစ်တာလားဒါ supply ကြောင့်ဖြစ်တာလားအဲဒါ supply ဓမ္မလည်းပုံပဲနဲ့ခုနပြောတဲ့ဟာလားဒီဈေးကြတာကြောင့်ဖြစ်တာလားဒါသူ့အတူတူကြာ analyze လုပ်ပြီးတော့မှဒါအရေးဆောင်တင်တာပေါ့ဟုတ်တော့မလား။အဲသူကအခုငြိမ်နေလို့ရှိရင်တော့လေဒါ market ကသူ့အတူကြီးစိုးသွားမှာပဲ။ဟုတ်တော့မလား။သူက market ထိန်းနိုင်မှာမဟုတ်ဘူး။ဘိုးဘာရဲ့တာဝန်လည်းဒီကိစ္စမျိုးမှာရေးကြည့်တာကြီးအစိုးရတောင်းဝန်လည်းရေးကြည့်တယ်။အဲဒီမျိုးတော့ဒီကြတော့ဟိုပြည်သူနဲ့တော့အပွန်ကြီးပေါ့နော်လက်ပွန်ကြီးတကဒီကြကြည့်ပြီးတော့စီးပွားရေးမှာဘာဖြစ်နေလဲ။ဟာလာကျွန်တော်တို့ adjustment ဆိုရဲဟာလာအဲဘာလုပ်တင်လဲနော်။ဒါလေးပေါ့နော်ဟိုဖြည့်ရှုံးမှုတွေဘာတွေအဲရှိတင်လုပ်တွတ်တင်လားဘာလားညာလားဆိုဒါလေးကိုလုံးဝတော့ဆက်ဆက်နေတယ်လေ။ဒါစဉ်းစားဖို့လိုတဲ့အချက်တွေပါ
။ဒါပေမဲ့လက်ရှိအချိန်ထိဘ ਹੁ ဘန်တာဝန်ရှိသူတွေအပါအဝင်ဘန္ဒာယီဝန်ကြီးဌာနရဲ့ကြားဝင်ဆောင်ရွက်မှုတွေကိုမတွေ့ရသေးပါဘူး။ဒါကြောင့်တာဝန်ရှိသူတွေရဲ့လုံနိုင်ကိုင်နိုင်စွာအရေးအချင်းကိုမေးခွန်းထုတ်เสียဖြစ်လာနေတာပါ
။ဒါဟိုရှင်းရှင်းလေးပဲမလို့တော့မကိုင်တတ်တာအဓိကပဲ။ဟောမလို့တော့မကိုင်တော့သူကလည်း market မှာဟလာပြောနိုင်ဆိုနိုင်တဲ့အရာမဖြစ်လာဘူးဖြစ်လာတာပေါ့။မပြောချင်တော့ဘူးဟလာ။ပြောရင်လည်းမားသွားမလားဆိုတော့ဘာဖြစ်တယ်။နောက်တစ်ချက်ကလည်းပါလဲဆိုတော့အစိုးရမှာလည်းတခုရှိတာကသူတို့လည်းစိုးရိမ်နေတော့ရှိရတာ။တွေ့ရလို့လည်းတိတ်တော့ပြစ်တယ်လို့မရဘူး။ဒါပါလဲဆိုတော့အဲ့ဒါကြလဲဟိုမှာကျွန်တော်တို့အင်္ဂလိပ်စေတဲ့ပြန်နာတဲ့ official secret act ရှိရလေအဲ့ဒါနဲ့ကဖန်တယ်လေဒုက္ခပဲဆိုပါတချို့ကလဲ silent ပေါ့ဗျာတော်တော်ကြီးကလည်းမပြောတော့ဘူးအဲ့ဒါဘလို့ရှိမရှိမပြုတ်ဆိုတာမျိုးပုံစံမျိုးတည်းပဲသွားနေတဲ့သဘောရှိုံရတယ်ဒါမျိုးတော့ရမ်းမပြောနဲ့ပြောရင်လည်းဒါဆိုတချို့လဲဟိုမှာအမိမဖို့ပြရဲဘူးပြောရင်လည်း ဟုတ်လားတိုးတိတ်တဲ့ပြောနေတာဆိုတော့ဘယ်တိရောက်မလဲဒီနေရာနိုင်ငံမှာရည်ရဲဘိုးဘာဥဒါရဘာလို့ဟာလားဘိုးဘာလို့ဆိုတာကတကယ်ဈေးကတော့တင်းကျောင်းနေတာလေဟုတ်လားတခုဖြစ်တဲ့ဆိုရင်တော့တခါလေးဟိုဟို media friendly လည်းဖြစ်တာဘူးတို့ကလေဒီကဲတခါတစ်ဆင့်တခါလေးကျွန်တော် two message ကြီး pass ဆိုတော့ယူတော့ဟုတ်လားကွာဒီက conference ကနနာလို့အဲ့တော့ back မှာဒီဈေးကလည်းဟာဘိုးဘာကြည့်နေပါလားတို့ဒီအများကြီး watch လုပ်နေပါကြဆိုတိတော့တို့လည်းတောင်းတောင်းဆိုတော့မလုပ်ရဲဘူးဗျာ
လက်ရှိဘဏ္ဍာနှင့်အတွင်းဝန်ကြီးဌာနအလိုက်လုံငွေပြမှုတွေရှိနေတဲ့အပြင်လာမယ့်2018 2019ဘဏ္ဍာရေးနှစ်မှာကျပ်ဘီလီယံ9000လုံငွေပြမယ်လို့စီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနကပြောဆိုတဲ့အချိန်မှာပဲမြမကျပ်ငွေနဲ့ဒေါ်လာငွေလဲနှုန်းဟာမကြုံဘူးတဲ့ပမာဏနဲ့ဇူလိုင်လ26ရက်နေ့မှာတော့ဒေါ်လာကို1448ကျပ်အထိထိုးတက်သွားကြတာပါဒါအပြင်ကာကွယ်ရေးဝန်ကြီးဌာနကလည်းလာမယ့်ဘဏ္ဍာနှစ်မှာဘတ်ဂျက်တိုးမြှင့်ပေးဖို့တောင်းဆိုထားပြန်တော့ငွေကလေးကအနေဒီအစိုးရလက်ထက်မှာအများပြည်သူအတွက်အရေးပါလာတဲ့ပညာရေးနဲ့ကျန်းမာရေးကဏ္ဍတွေမှာဘတ်ဂျက်တုံးဆွဲမှုနည်းတယ်လို့ထောက်ပြဝေဖန်မှုတွေရှိနေတာကြောင့်အဲ့ဒီဝေဖန်မှုတွေဟာပိုတိုးလာမဲ့သဘောရှိနေပါတယ်ခင်ဗျာ
ကုဇော်ဝင်းလိုက်စီစဉ်တင်ဆက်တဲ့ပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ရတာဖြစ်ပါတယ်အခုတော့တုဒ္ဒဆောင်ရင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရအောင်ပါအမေရိကန်ပြည်ထောင်စုမှာအပတ်မဲ့တိုက်ခိုက်နေပြုပြင်ထိန်းသိမ်းတဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဒီလုပ်ငန်းလုတ်ကန်နေတဲ့ကိုဟန်ဆိုးအောင်ကိုကိုအောင်ကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
Okay, ကိုဟန်ဆိုးအောင်ကနယူးယောက်မှာဒီဆောက်လုပ်ရေးပေါ်လေ maintenance လုပ်ငန်းလုပ်နေတာဆိုတော့ဒီလုပ်ကိုလုပ်တာဘယ်လောက်ကြာပါပြီလဲဗ
ျကျွန်တော်ဒီလုပ်လုပ်တာ12နှစ်လောက်ရှိပါပြီခင်ဗျာ
ဒီလုံမျိုးလုတ်ဖို့ရောဘာကြောင့်ရွေးချယ်ခဲ့တာလဲဗ
ျဒီလုံမျိုးလုတ်ဖို့ဘာကြောင့်ရွေးချယ်တယ်ဆိုတော့ကျွန်တော်ကဒီလုတ်လုတ်တာကိုကျွန်တော်ငငယ်ကလေးကကျွန်တော်ဝါသနာပါခဲ့တယ်ပေါ့ဒီလုတ်လုတ်ဖို့ရန်အတွက်ဒီလုတ်ယောက်ျားလေးတယောက်အနေနဲ့လည်းဒီဟိုအိမ်ဆောက်တာနဲ့ပတ်သက်တော့အိမ်နဲ့ပတ်သက်တဲ့လုပ်ငန်းအလုံးကိုသိတင်တယ်လို့ကျွန်တော်ငငယ်ကလေးကခံယူထားတာပေါ့ကျွန်တော်နေတဲ့နေရာမှာတော့ကျွန်တော်ကအပမနဲ့ပတ်သက်တော့ဘီလီယံရဲ့ပျက်စီးတာရဲ့အလုံးကိုကျွန်တော်ပြန်ပြီးတော့ original ပြန်ဖြစ်အောင်ပြန်ပြုပြင်ပေးရတာပေါ့နော်ဒီလက်ဆင့်မီးနဲ့ပတ်သက်တာတွေရေနဲ့ပတ်သက်တာတွေကွန်ဆွေချင်းဆိုတော့စီမံနဲ့ပတ်သက်တာတွေနောက်ခါတကဆောက်လို့ရေးဆိုတဲ့ဒီအမိုးနဲ့ပတ်သက်တာတွေကြံခင်းနဲ့ပတ်သက်တာတွေကျွန်တော်အကုန်လုပ်ရပါတယ်ဒီမှာတော့
ဆိုတော့ကွန်ဆိုးအောင်ကဒါနယူးယောက်မှာစပြီးတော့နေရဒီအလုပ်လုပ်တာဆိုတော့ဟောဒီအမေရိကန်မှာမနေခင်တော့ဟောဒီအလုပ်တွေကိုလုပ်ခဲ့ဘူးပါလား
ဟုတ်ကဲ့ကျွန်တော်ကိုရီးယားမှာနေတော့ဒီလိုလုပ်ခဲ့ပါလားအဲ့ဒီမှာတော့ကျွန်တော်ဘာလုပ်ရလဲဆိုတော့အဲ့ဒီမှာကျွန်တော်ကဟိုဘီလ်နီတီဆောက်တာပေါ့နော
်ဆိုတော့ဒီအမေရိကန်ကိုဆောက်ရတဲ့အခါမှာရောအခုလိုမျိုးဒီ maintenance ပေါ့လေပြုပြင်ထိန်းသိမ်းရေးအပိုင်းတွေကိုကိုကလုပ်ရမယ်ဆိုတဲ့အခါကျတော့ဒီလုပ်ငန်းစဝင်ဖို့အတွက်ဒီမှာသင်တန်းတွေဝါတွေထပ်တက်ရသေးလား
အော်ဒီမှာသင်တန်းတက်ရပါလားကျွန်တော်တို့ fire department ကို license ယူရတယ် gas ဒီအဲ့ဒီ license အောက်မှာ gas ရှိတယ်ရေ plumbing ရှိတယ်ရှိတယ်ဒါ fire department အောက်ထပ်မှာအဲ့ဒါယူရတယ်နောက်က electric နဲ့ပတ်သက်တာ electric certificate ကျွန်တော်ယူရပါတယ်နောက်အပမဲ့လုံခြုံရေးနဲ့ပတ်သက်လို့ security license ကျွန်တော်တို့ယူရပါတယ်
ဟိုဒီတင်တန်းတွေကိုတက်တဲ့ခါမှာရောဘယ်လောက်အချိန်ယူပြီးတက်ရပါလဲ
။အော်အချိန်တစ်နှစ်ခွဲပါပဲ။18လပါပဲရောင်းတက်ရပါ။အဲတပတ်ကို4ရက်တက်ရတာရှိတယ်၊3ရက်တက်ရတာရှိတယ်ပေါ့နော်
။ရေပိုက်တွေဘာတွေပြင်တဲ့ကိစ္စန
ဲ့
ဒီကိစ္စပေါ့လေ။အဲ့ဒီအဲ့ဒါတွေနဲ့ပတ်သက်ပြီးတော့တင်တန်းတက်တယ်ဆိုတော့ဟိုအဓိကအဲ့လိုတင်တန်းတွေမှာဘယ်လိုအကြောင်းအရာတွေကိုအဓိကသင်ကြားပေးပါလဲ
။ကျွန်တော်ဒီအပိုင်းမှာတော့ building အပိုင်းမှာတော့အကြောင်းအရာကဘာလဲဆိုတော့gas နဲ့ပတ်သက်တာ c နဲ့ပတ်သက်တာဒါတွေကိုစိမ့်ယူမှုရှိမှရှိအဲ့ဒါသင်ကြားပေးတယ်အဲ့ဒီသင်ကြားပေးတဲ့အပိုင်းမှာလည်းပဲစိမ့်ယူရတာတပြိုင်နဲ့သူတို့မှစင်စာတွေတက်ထားခဲ့တယ်တက်ထားစင်စာထားအလန်းနေထားမြည်တော့တာပဲအလန်းမြည်ပြီးဆက်က automatic ရပ်သွားတယ်ဆက်တီအလုံး automatic အကုန်ရပ်သွားရပ်သွားတဲ့နေပိုင်းနဲ့ဟေးဘာဖြစ်တာလဲ emergency cloud တွေပါအကုန်ရပ်တဲ့နေပိုင်းနဲ့ဘယ်ဟာဖြစ်တယ်အဖြေချလိုက်ကနောက်ဆုံးညီကုန်းချုပ်မှဒီဟာ c ရတယ် c ယူတယ်လို့ပောက်တယ်လို့တခါ c ရ line လွဲသွားတာတွေလို့ c ရအရန်အကြီးကောသွားတာတို့ gas ကနေယူသွားတာ gas ဖြစ်တာတို့ဖတ်ပြီးမျိုးတော့အဲ့ဒီမှာကျွန်တော်တို့ကပြဿနာရဲ့ဈေးမြေကိုသွားတွေ့တော့တာပေါ့နော်အဲ့ဒီဈေးမြေရောက်တော့မှကျွန်တော်တို့ကကိစ္စပြီးတော့တာပေါ့
ရေနဲ့ပတ်သက်ပြီးတော့ဒါတင်တတ်ရတယ်ဆိုတော့အဓိကအဲ့ဒီမှာရောဘာတွေကိုတင်ပေးပါလဲ
ရေကတော့ထွေထူးတော့ပေါ့ရေကတော့သူကလမ်းကနေစီးတီးကနေဝင်လာတော့ water ကိုကျွန်တော်တို့ကနေဒီအိမ်မှာ apartment နေမှာသုံးတယ်သုံးပြီး apartment နေ water ပြန်ထွက်တယ်ထွက်သွားရေစိုးတွေကအကြောင်းမျိုးမျိုးကြောင့်ရာသီဥတုကြမ်းဒဏ်ကြောင့်တဘောဘေးဒဏ်ကြောင့်ရေတွေကနေရှမ်းလာလို့ရှိရင်အဲ့ဒီ back flow ကနေအိမ်နေမှာပြန်စီးတတ်တယ်အဲ့ဒီပြန်စီးတတ်ဟာကိုကျွန်တော်တို့က water back ပြန်မစီးအောင်ဆိုပြီးတော့အဲ့မှာခလုတ်တစ်ခုတက်ရတယ်ပေါ့နော်
ဆိုတော့ဥမာအဲ့လိုကြောင်းနေပါကြီးတက်တဲ့ခါမှာရောဘာသာစကားအခက်အခဲတွေပါရောဟိုဘယ်လိုကျော်လွားခဲ့ပါလဲ
။ဟောတခါတချို့မသိတဲ့ဟာတွေတော့ကျွန်တော် meaning နေရှိတာပေါ့နော်မသိတဲ့ meaning နေရှိရင်ကျွန်တော်တို့တခါပြန်ပြီးတော့ dictionary ပြန်လှန်ပေါ့နော်။နောက်ခါတခါအနားရှိတဲ့ပေါင်မိတ်ဆွေတယောက်မေးပေါ့။သူကနေပြီးတော့ရှင်းပြပေါ့။သူ့ရဲ့တေယုတ်ပြရှင်းပြမှုနဲ့ကျွန်တော်ဩော်ဒါဒီနေ့ဒီပစ္စည်းကိုဒီလိုခေါ်ပါလားဒီနေရာကိုဒါဒီလိုသုံးပါလားဆိုတော့အသုံးအနှုန်းလေးတွေကတော့ လုပ်ငန်းစဉ်အတွေ့အကြုံရဲ့ဘေးရပတ်ဝန်းကျင်ရဲ့အကူအညီမှုနဲ့ကျွန်တော်တို့ကတိုးတက်ယူရတာပါနော
်တင်းနှံနေပါတယ်ပြီးသွားတဲ့အခါမှာရောကိုကဒီလုပ်ငန်းကွင်ထဲကိုဝင်ဖို့အတွက်ကြတော့အဆင်ပြေရဲ့လား
အဲအဆင်မပြေပါဘူးလုပ်ငန်းကွင်ဝင်ဖို့ရန်အတွက်ကျွန်တော်တို့ဆံမွေးတွေဖြေရတယ်အင်တာဗျူးရတယ်ဆံမွေးတွေဖြေအင်တာဗျူးပြီးတဲ့အခါမှာအလုပ်တခုရော့တော့ရောဆိုပြီးတော့ပြေးလိုက်တဲ့အခါမှာကျွန်တော်တို့အဲ့လုပ်ငန်းကိုဆက် run တဲ့အခါမှာတော့အခက်အခဲရှိတယ်ပေါ့ပစ္စည်းလေးတွေတချို့ဟာဆက်ပစ္စည်းဆိုလို့ရှိရင်ဟိုမှာရှိတာဆိုရင်လည်းရှိနေပတ်သက်တဲ့ဟာဒီမှာတခုအပမှန်တခုနဲ့တခုရှိမတူဘူးပေါ့ကျွန်တော်တို့တင်ထားတဲ့ဟာကျွန်တော်လေ့လာထားတဲ့ပုံစံတစ်မျိုးလုပ်ပြီးတွေ့နေတာတစ်မျိုးပေါ့ဒီဇိုင်းလေးတွေကွဲတယ်အနိထားလေးတွေကွဲတယ်အလွှာတွေရှိပါတယ်အခက်ခဲတွေရှိပါတယ်ဒီလိုပဲစန်းတော်ဝေါ်နဲ့လုံရင်တစ်ခါတချို့မနိုင်တဲ့ခါလဲစားပစ်ကိုအကူကြီးတောင်းတယ်စားပစ်ကနေလာရှင်းပြတော့မှအော်ဒါတရားပါတာဒါကဒီလိုပါလားဆိုတော့အဲ့တော့မှကျွန်တော်တို့သဘောပေါက်သွားတာပေါ့စားပစ်အကူကြီးတောင်းတဲ့ခါစားပစ်ကလာပြပေးတာကျွန်တော်တို့သိထားတဲ့ဟာပြန်ပေါင်းလိုက်တော့မှကျွန်တော်ကလုံမကအစီအပြီးလို့တိုးတက်မှုတွေအဲ့ဒီအပိုင်းတွေကျွန်တော်တို့ကဖြတ်သန်းခဲ့ရတာပေါ့
ဆိုတော့အထူးသဖြင့်တော့နယူးယောက်လိုနေရာမျိုးမှာကဒီနိုင်ငံတကာကလူပေါင်းစုံနေဆိုတဲ့အခါကျတော့ဟိုအခုလိုလုပ်ငန်းဝင်တဲ့အခါမှာကိုကလည်းပဲဟိုအရန်ကြီးဒီဘာသာစကားအရာအခက်အခဲတွေဝါတွေလည်းရှိတယ်ဆိုတဲ့အခါကျတော့ဒီလုပ်ငန်းဝင်မှာရောကိုအပေါ်ဘလောက်ထိအောင်နားလည်မှုပေးပြီးတော့ဖေးဖေးမမနဲ့လက်တွဲပြီးတော့ခေါ်ပါလေ
။အော်ကျွန်တော်တို့အထက်လူကြီးတွေကတော့စိတ်ရှိကြပါလေ။ကျွန်တော်တို့လက်တွဲခေါ်တယ်မင်းတို့အားမငင်နဲ့စိတ်သက်မကြနဲ့ဒါတို့ရှိတယ်ဒါတို့ရှိတယ်အမျိုးမျိုးရှင်းပြအကျိုးကြောင့်ရှင်းပြတယ
်။ဒီလုပ်ငန်းဝင်တွေကိုရောဘလို့စပြီးတော့ဝင်ရောက်ခဲ့လဲဆိုတဲ့အကြောင်းကိုပြောပြပေးအောင်ဗျ။
ဟုတ်ကျွန်တော်ကတော့ဟိုအမေရိကန်ကိုကိုရီးယားအနေနဲ့ဆင်းရောက်လာခဲ့တာပေါ့နော်ကိုရီးယားအနေပြီးတော့မက္ဆီကိုမက္ဆီကိုအနေပြီးအမေရိကန်ရောက်လာခဲ့တာပေါ့နော်အမေရိကန်ရောက်တော့ရောက်ရောက်ချင်းပါပဲကျွန်တော်ဒီဆော့လိုရီလုပ်ငန်းကိုကျွန်တော်စအခြေချခဲ့တယ်ပေါ့အဲ့တော့တို့ကတော့ကျွန်တော်ရောက်တဲ့နေရာကကယ်လီဖိုးနီးယားရောက်တယ်ကယ်လီဖိုးနီးယားကလည်းဒီလုပ်ငန်းနဲ့ပတ်သက်တာကျွန်တော်ကိုတန့်ပြီးတော့စကားဆက်ပြီးတော့မေးတော့ကျွန်တော်ဟာဒါငါလုပ်တတ်တာလည်းလက်စအဝါပေါ့ပြင်ခိုင်းတယ်ပေါ့ကျွန်တော်ပြင်ပေးလိုက်တယ်ပေါ့သူတို့ပြင်ခိုင်းတဲ့အဝါပေါ့ရေခဲသက်တာပြင်ခိုင်းတယ်ရေခဲသက်တာပြင်ပေးလိုက်တယ်အဲယောက်ကပြင်ခိုင်းတဲ့အဲယောက်ကပြင်ပေးလိုက်တယ်ပြင်ပေးလိုက်တဲ့နယ်ပတ်သက်ပြီးတော့အာမင်းတော်တော်လုံးတက်ခိုင်းတယ်ဒါနဲ့အဲ့ဒါနဲ့ကျွန်တော်ဟိုကျွန်တော်သွားတဲ့ခရစ်ယာန်ဖခင်ကြီးရဲ့ခေါမုံမုံမလုံတာကိုကျွန်တော်ခေါ်ပြတာကျွန်တော်ပြင်ပေးလိုက်ပါပြင်ပေးတော့အာသူတို့တော်သဘောကျသွားအဲ့ဒီကစပြီးဒီလုပ်ငန်းပေါ့တောက်ချမိတယ်ပေါ့
နေ့စဉ်လုပ်ငန်းတွေမှာဘာတွေလုပ်ရလဲဆိုတာလည်းပြောပြပေးအောင
်အစအဦးတစ်ခုလုံးကိုကျွန်တော်ကတာဝန်ယူဒီအပမဲ့တစ်ခုလုံးကအခန်း80နိမ့်ရှိတယ်ပေါ့နော်အခန်း80နိမ့်ရှိတဲ့ဟာကိုတယောက်တည်းတာဝန်ယူရတယ်ပေါ့ကျွန်တော်ကဒီခါရှိတဲ့တဲမှာအပြင်ကရအောင်မိုးဆောင်းလို့အေးတယ်ဆောင်းလို့အေးလို့ရှင်အေးအထဲမှာတကားလုံအောင်ပေးရတယ်သူတကားလေးဖွင့်ပြီးစကားရပြောရင်တော့မဟေးမပြောကြနဲ့ဟေးဒါမှအခန်းအပြင်ကအေးအတွန်းဝင်လာလို့ရှင်အတန်းတော့မှရှိတယ်အပြင်ကအေးအတွန်းမှန်နေမှရှိတယ်ဒီကိုကြီးမှုဆက်ဆုပ်တော့နန်းမှရှိတဲ့စီးတွေပွတ်တက်လာတယ်အဲ့တော့ကျွန်တော်တို့သိလက်မခံဘူးပေါ့နော်အဲ့ဒီကစားနဲ့ပတ်သက်လို့ကျွန်တော်တော်တော်လေးလက်လေထိန်းရတာပေါ့အပမဲ့မဲ့ဘယ်နာပျက်စီးတယ်ပျက်စီးတဲ့ဟာကိုမြန်ပြီးအောင်ပြင်ရတယ်တချို့လေအနှေးပြင်ရတချို့လေအမြန်ပြင်ရတယ်ပေါ့နော်အပျက်စီးဟိုမူတည်ပြီးပြင်ရတာပေါ့ဒါမှလည်းအပမဲ့ရှိရက်တည်နိုင်မှာဟုတ်
အခုဒီအလုံးမှာကြတော့ကိုတယောက်တည်းပဲတိုင်ငံလောက်တာလားတခြားသူတွေရောပါပါသေးလား
။ဟော building ဖွဲ့စည်းတိစောက်ပုံပြေဝါနေလောက်ရခိုင်းတာလွယ်ပါတယ်။ building ဖွဲ့စည်းတိစောက်ပုံကလည်းမပြေဝါဘူး။မပြေဝါတဲ့ခါကျတယောက်တည်းလောက်ရတာပေါ့နော်။ပြေဝါဖို့ရန်တော့ကဘာလဲဆိုပထမ superintendent ဆိုတဲ့ super ဆိုတာလက်ရှိကျွန်တော်အနေထားပေါ့နော်။အဲ့ဒီနောက်မှာ assistant super ဆိုတာရှိရတယ်။ဒါလည်းကျွန်တော်တို့အပမဲ့အနေနဲ့ကျွန်တော်ကြမပေးနိုင်ဘူးပေါ့။အဲ့ဒီအောက်မှာ maintain နဲ့ carpentry ဆိုတာလည်းရှိတယ်။အဲ့ carpent maintain နဲ့ carpentry လည်းကျွန်တော်ပုံမှန်မပေးနိုင်ဘူး။ဒါလည်းကျွန်တော်လောက်ရတာပေါ့။နောက်တစ်ချက်ကတစ်ခါထပ်ပြီးတော့ helper ဆိုတဲ့အကူဖြစ်တဲ့ porter ကိုလည်းကျွန်တော်တို့မပေးနိုင်တော့အဲ့ဒီလောက်တော့ကျွန်တော်လောက်ရတာပေါ့။ဒါကြလို့ဖက်စီတီဘုံပြေသွားတယ်ဆိုတော့လောက်ရကရင်အလန်းလေးအရန်လွယ်တယ်ပေါ့
တယောက်ထဲနဲ့လောက်ရတဲ့အခါကျတော့လုပ်ငန်းကတွင်ကျဲလာ
အော်လုပ်ငန်းတွင်ကျဲလာဆိုတော့လုပ်ငန်းရဲ့ဟိုပါထိန်းဟိုအနှေးအမြန်ကြီးလောက်ရတယ်တချို့နေရာကြလည်းအေးဆေးပြင်ရတယ်တချို့ကြလည်းအမြန်ပြင်ရတာပေါ့နော်ခင်ပင်မမှုတော့ရှိပါတယ်အခက်ခဲတော့ရှိပါတယ်ဒါမှမဟုတ်ကို join နေတဲ့လုပ်ငန်းရဲ့ကိုဒီဦးတယောက်ထဲလောက်ရတာဆိုတော့စိတ်ချမ်းသာမှုနဲ့ဖြည်ယူရတာပေါ့နော်တကယ်လို့အလိုလောက်ငယ်သားမရှိတော့မကောင်းဘူးလားကောင်းတာပေါ့သူလောက်ငယ်သားလောက်ငယ်သားနားလည်ရင်ကောင်းတယ်လှုပ်တိုင်းရင်ကောင်းတယ်ကြိုးစားရင်ကောင်းတယ်မကြိုးစားနားမလည်မလှုပ်တော့ဘူးသူတည်းနဲ့ကစိတ်ဆင်းရတာပေါ့နော်အဲ့ဒီ device တော့ရှိရတာပေါ့
ဆိုတော့ဥမာခြုံပြီးတော့ပြောရမယ်ဆိုရင်တော့ဒီအမေရိကမှာအခုနေထိုင်လုပ်ကံရတဲ့ဟိုအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်အနေနဲ့အားရကျေနေရလား
အားလားအားရပါလေကျေနေမှုရှိပါလေဘုရားဒီလိုလုံးပါလေကိုယ့်မိသားစုအားလုံးကိုကိုယ်မိကိုကြတာဆိုတော့မိသားစုကိုကိုယ်ထောက်ပါတာ
ဒါတော့အမေရိကန်ပြည်တော်စုမှာအပတ်မန့်တိုက်ခန်းနေပြည်ပင်ထိန်းသိမ်းလုပ်ငန်းနဲ့ပတ်သက်ပြီးတော့ဒီလုပ်ငန်းကိုထဲထဲဝင်လုပ်ကဲနေတဲ့ကိုဟန်ဆူအောင်ကိုကိုအောင်ကမြင်းမြန်းပြီးတော့တုဒ္ဒဆုံလင်အမေရိကန်တခွင်မှာတင်ဆက်ထားတာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
အမေရိကန်ပြည်တော်စုနဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံကြားဖွံ့ဖြိုးတိုက်တွန်းရေးပူးပေါင်းဆောင်ရွက်မှုမှာထင်ရှားတဲ့အဆင့်တစ်ဆင့်ကိုအဓိပ္ပာယ်ပြုပြီးမကြသေးခင်ကဂျကာတာမှာအခမ်းအနားတစ်ခုကျင်းပပါတယ် Progress လို့သိကြတဲ့ကောင်းမွန်သောအုပ်ချုပ်ရေးတန်းတူညီမျှရေးရေရှိခိုင်ဖွံ့ဖြိုးတိုက်တွန်းရေးနဲ့လုံခြုံရေးဆိုင်ရာအာဆီယံအမေရိကန်ပူးပေါင်းအစီအစဉ်အောင်မြင်မှုကိုအ မေရိကန်အစိုးရနဲ့အာဆီယံအတွင်းမှုအဖွဲ့တို့ပြန်လည်သုံးသပ်ကြတာပါအမေရိကန်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID နဲ့အမေရိကန်နိုင်ငံသားရေးဌာနတို့ကပူးတွဲရန်မုံငွေထောက်ပံ့တဲ့ Progress အစီအစဉ်ကနေငြိမ်းချမ်းတည်ငြိမ်တရားဝါပြောတဲ့အစ်တော်အရှာဒေသဖြစ်လာဖို့ဆိုရဲအာဆီယံရဲ့မျှော်မှန်းချက်ပြည့်မီဖို့2023ခုနှစ်ကလေးကကူညီလှုပ်ဆောင်လာပါတယ်လူ့အခွင့်အရေးဆိုင်ရာတံမိုးတွေကိုမြှင့်တင်ကာကွယ်ဖို့အထူးရေးဥပဒေပြုရေးနဲ့တရားစီရင်ရေးကွန်ရက်တွေနဲ့တရားဥပဒေစိုးမိုးရေးအားကောင်းစေဖို့သိပ္ပံနည်းအခြေပြုမူဝါဒချမှတ်ခြင်းတိုးတက်ဖြစ်ထွန်းစေဖို့နဲ့တခြားလုပ်ငန်းတွေကိုဒီအစီအစဉ်နဲ့အာဆီယံအကြားပူးပေါင်းဆောင်ရွက်ပါတယ်လူမောင်ကိုကူးခံရသူတွေအထူးသဖြင့်အမျိုးသမီးနဲ့မိန်းကလေးတွေကိုကူညီဖို့နဲ့နောက်ထပ်မပြတ်ပေါ်အောင်တားဆီးဖို့လမ်းညွှန်ခြင်းနဲ့လုပ်ငန်းစဉ်တွေကိုချမှတ်ရေး Progress အစီအစဉ်ကနေအာဆီယံကိုကူညီပံ့ပိုးပါတယ်ဆူနာမီလိုသဘောဘေးတွေဒေသတွင်းမှကြာရောက်တဲ့အခါအာဆီယံအနေနဲ့ထိရောက်စွာတုံ့ပြန်နိုင်စွမ်းအားကောင်းစေဖို့လဲထောက်ကူပါတယ်။ဘုံတူညီတဲ့အာဆီယံအသွင်လက္ခဏာဆိုတဲ့အသည့်အားကောင်းဖို့ရည်ရွယ်တဲ့ရုပ်ရှင်နဲ့နိုင်ငံသားစာနယ်ဇင်းလုပ်ငန်းဆိုင်ရာပြိုင်ပွဲလိုလှုပ်ရှားမှုတွေမှာပါဝင်ဖို့အာဆီယံ10နိုင်ငံကလူငယ်တွေကိုအတူတကွစူးစိပေးပါတယ်။အာဆီယံဆိုင်ရာမလေးရှားအမြဲတမ်းကိုယ်စားလှယ်အာဆီယံအမေရိကန်ဆွေးနွေးဆက်ဆံရေးဌာနလုပ်ငန်းညီနက်ရေးမှူးတန်မတ်ကြီးဒါတူရှာရီဖာနော်ဟာနာဆိုင်ယက်မူစတာဖာကအမေရိကန်အာဆီယံဆွေးနွေးဆက်ဆံရေးဟာဆက်လက်တိုးတက်အားကောင်းနေပြီးအာဆီယံနဲ့အမေရိကန်ကြားအားကောင်းတဲ့ပူးပေါင်းဆောင်ရွက်မှုကနေတည်တည်ပြထားတဲ့အတိုင်းမြန်မာရဲ့အဆင့်ကိုရောက်ရှိနေပါတယ်လို့ပြောပါတယ်။အာဆီယံတွင်းမှူးချုပ်ဒါတူလင်ဂျော့ခွိုင်ကအာဆီယံနဲ့အာဆီယံတွင်းမှူးအဖွဲ့ကို Progress အစီအစဉ်ရဲ့ကူညီပံ့ပိုးမှုတွေပေါ်ကျွန်တော်တို့အထူးကျေးဇူးတင်ပါတယ်။အထူးသဖြင့်လူမောင်ခိုကူးမှုတိုက်ဖျက်ရေးကဏ္ဍအာဆီယံအစိုးရအဖွဲ့များ၏လူ့အခွင့်အရေးကော်မရှင်လုပ်ငန်းများကိုအကောင့်အထည်ပေါ်မှုမှပံ့ပိုးကူညီတာစီးပင်းစည်းကမ်းပေါ်အခြေခံတဲ့ဝန်ဝိုင်းတစ်ခုဖြစ်လာရေးအဆက်မပြတ်လှုပ်ဆောင်ချက်တွေမှာအာဆီယံကိုပံ့ပိုးကူညီဖို့အနေအထားတစ်ခုဖန်တီးပေးတာတွေဖြစ်ပါတယ်လို့ပြောပါတယ်။အာဆီယံဆိုင်ရာအမေရိကန်တန်ဖွဲ့တာဝန်ခံဖိုင်ဘာကမ်ဘယ်က Progress အစီအစဉ်ရဲ့အောင်မြင်မှုကနေမိမိတို့ရဲ့ပူးတွဲလှုပ်ဆောင်ချက်အားကိုဖော်ပြသလိုအာဆီယံအဖွဲ့အစည်းတွေအားကောင်းစေရေးမိမိတို့လက်တွဲလှုပ်ဆောင်ဘက်တွေရဲ့တန်ဋိဌာန်ကိုတက်တည်ပြနေတယ်လို့ပြောပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်သောရရှင်တို့နားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်တဲ့အကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ VOA အမေရိကန်တန်ကနေအင်္ဂါနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာ ይ စာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 kHz 10083ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 11123ညတို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်မှာလည်းဖြစ်ပါတယ် VOE ကအင်္ဂါနေ့မနေ့ဖက်အစီအစဉ်နေဆက်လက်ပြီးတော့ထုတ်လွှင့်နေတာပါအခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးတက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
American သမ္မတ Donald Trump ကသူဟာအီရန်နဲ့ဓာတ်ရိုက်ဆွေးနွေးဖို့အတွက်လမ်းဖွင့်ထားတယ်လို့တင်းနယ်လာနေမှာပြောကြားလိုက်ပါတယ်။သမ္မတအင်ဂျူအရှိတ်ပဲခန်းမာထဲမှာအီတလီဝန်ကြီးချုပ် Giuseppe Conte နဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာသတင်းတောက်တွေကသမ္မတကိုအီရန်သမ္မတ Hassan Rouhani နဲ့တွေ့ဆုံဖို့ဆန္ဒရှိမရှိမေးမြန်းရမှာသမ္မတ Trump ကအခုလိုဖြေကြားခဲ့တာဖြစ်ပါတယ်။ဇင်ဘာဘွေနိုင်ငံအတွက်အမတန်မှအရေးကြီးတဲ့ရွေးကောက်ပွဲကိုဇင်ဘာဘွေပြည်သူတွေမနေ့ကမဲတွေထည့်ခဲ့ကြပါတယ်။ခေါင်းဆောင်ဟောင်းရောဘတ်မူဂါဘီရဲ့38နှစ်ကြာတင်းတင်းကြပ်ကြပ်အုပ်ချုပ်လာခဲ့ပြီးတဲ့နောက်ပိုင်းဇင်ဘာဘွေနိုင်ငံအထိနာခဲ့ရတာပါ။မနေ့ကကျင်းပတဲ့ရွေးကောက်ပွဲကိုဥရောပသမ္မတကလည်းစောင့်ကြည့်လေ့လာနေတာဖြစ်ပါတယ်။လွန်ခဲ့တဲ့၄နှစ်တုန်းကပြန်တမ်းရင်းနဲ့ပျောက်ဆုံးသွားခဲ့တဲ့မလေးရှားခီးတဲ့တင်လျင် MH370 နဲ့ပတ်သက်ပြီးဘယ်လိုဖြစ်ပြီးပျောက်ဆုံးရတဲ့ဆိုတာအခုတတိအဖြေရှာလို့မရသေးပဲဖြစ်နေပါတယ်။လျင်ပျောက်ဆုံးမှုနဲ့ဆိုင်တဲ့စုံစမ်းစစ်ဆေးမှုတွေကိုမလေးရှားဥဆောင်တဲ့အဖွဲ့ဝင်19ဦးပါတဲ့လွတ်လပ်တဲ့နိုင်ငံတကာစုံစမ်းအဖွဲ့ကလှုပ်ဆောင်နေတာဖြစ်ပြီးမနေ့ကပဲအစိုးရခန်းစားတစ်စောင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာမုတ်တုံမိုးတီးထန်စွာရွာသွန်းပြီးရေဘေးဒုက္ခကြုံနေရပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရ Foreign ဟာကတော့ကုလသမဂ္ဂဟာမြန်မာအစိုးရကိုရေဘေးဒုက္ခအတွက်အကူအညီပေးဖို့အတွက်အနီးကပ်အကူအညီဆောင်ရွက်နေပါတယ်လို့ပြောကြားခဲ့ပါတယ်
။ဒါကတော့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာပါ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ဒီမှုကမတ်စုမြတ်မွန်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။ညနေပဲ6:00နာရီကနေ9:00နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကို လိုင်းဒိုမီတာ16 19နဲ့ 25 ရူကနေဖိုက်ယူနားဆင်နေပါတယ်။ VOE ကိုနားဆင်ကြရတဲ့အတွက်သောတာရှင်တွေကိုအထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာနဲ့မြန်မာပြည်ကသောတာရှင်များအားလုံးနေ့တင်မှာပျော်ရွှင်ချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ဆံမိုးရပ
This program has come to you from the Voice of America, Washington.